Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တမ်းမြန်မာပိုင်းအစီအစဉ်ကနေ2016ခုနှစ်အောက်တိုဘာလ10ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်ဒီကိုမနေ့6နာရီကနေ9နာရီအထိ American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီလိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆက်မှုပါခင်ဗျာအခုမနေ့ဖက်အစီအစဉ်ဒီကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနေ့ခင်သတင်းတွေကိုမတ်ခွာညိုနဲ့အတူကြေညာပေးမှာပါRepublican သမ္မတလောင်း Donald Trump ဟာကိုကိုကိုဂုံတင်ဖို့အတွက်သူများကိုနှိမ်ချတတ်တဲ့စိတ်လုံခြုံမှုမရှိဘူးလို့သမ္မတ Obama ကပြောကြားလိုက်ပါတယ်။လူပေါင်း1000ကျော်သေဆုံးခဲ့ရတဲ့ Hurricane Matthew ဟာအပျော့သွားပြီးအပူပိုင်းဆိုင်ကလုန်းဖြစ်ပြောင်းသွားပါပြီ။မြန်မာနိုင်ငံရခိုင်ပြည်နယ်မောင်တော်မှာတော့နေဆက်စခန်း3ခုဝင်ရောက်စီးနင်းခံရတဲ့အတွက်ရဲဝန်တန်း9ဦးသေဆုံးခဲ့ရပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါဦးဆံမိုးရေ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဒီဘီယန်ကူမနက်ကင်းနားဆင်ကြမယ့်အစီအစဉ်လေးမှာဆိုရင်တော့
ဖြစ်စင်မှာပါဝင်တဲ့တက်ပုံပေါ်များနဲ့တူရေအနေထားတွေရကျွလုံတဲ့လူတွေကတော့ကျွတ်ကျုပ
်ဒါကတော့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်ဇော်ဝင်းဖြစ်ပါတယ်မြန်မာနိုင်ငံရဲ့အနောက်ဘက်ခြမ်းမှာဖြစ်ပေါ်နေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ဒရင်းစာရှင်းလင်းပွဲပြုလုပ်ရမှာပြောဆိုသွားတာပါအကြောင်းစုံကိုဒရင်းနေ့တင်ဆက်အပြီးမှာနားဆင်ကြဖို့ရှိပါတယ်အဲ့ဒါပြင်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မြန်မာပြည်ကပေးစာကဏ္ဍသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကမ္ဘာတစ်လွှားထူးခြားဆန်းပြသတင်းများစတဲ့အစီအစဉ်တွေကိုတင်ဆက်ပေးဦးမှာပါ။အရင်ဦးဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်ခွာညူတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။ Republican Party သမ္မတလောင်း Donald Trump ကိုစိတ်မလုံးမချုံခံစားနေရသူလို့ American သမ္မတ Barack Obama ကခေါ်ဆိုလိုက်ပြီးသူဟာသူ့ကိုယ်သူဂုဏ်တင်နိုင်ဖို့အတွက်တခြားလူတွေကိုနှိမ်တက်တယ်လို့လို့ပြောပါတယ်။2005ခုနှစ်တုန်းကထရမ့်ရဲ့ရရင်ပြပြပြောဆိုမှုသတင်းတွေမှာပြန့်နှံ့ခဲ့တာနဲ့ပတ်သက်ပြီးသမ္မတအိုဘားမားကတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။တောက်ကြနေက Washington Post သတင်းစာကထရမ့်ရဲ့ဗီဒီယိုဂွေတဲ့ကပြောဆိုချက်ကိုဖော်ပြခဲ့တာဖြစ်ပြီးသူကနာမည်ကြီးတယောက်မှုအမျိုးသမီးတွေကိုထင်တယ်လို့လှုပ်လို့ရကြောင်းရရင်ပြပြပြောဆိုထားတာဖြစ်ပါတယ်။ Republican Party ရဲ့သမ္မတလောင်းတယောက်စီကဒီလိုစကားမျိုးတွေထွက်လာတာဟာဒီမိုကရေစီရှင်သန်ရေးအတွက်လေးစားလိုက်နိုင်ရမယ့်အချက်ဖြစ်တဲ့လူယဉ်ကျေးမှုနဲ့လေးစားမှုတွေမရှိကြောင်းကိုပြသနေတယ်လို့တနင်္လာနေ့က Illinois လွှတ်တော်အမတ် Tammy Duckworth အတွက်မဲဆွဲပွဲမှာသမ္မတ Obama ကပြောကြားလိုက်တာပါ။စစ်တမ်းတွေရထရမ့်ကိုလူကြိုက်များမှုဟာဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်နဲ့တိတ်ပြီးမကွာလှပေမဲ့သူ့ကိုယုံကြည်ရဖို့အတွက်တိတ်ကိုခက်ခဲတယ်လို့လည်းပြောပါတယ်။ဒါအပြင်အရေးကြီးတာကနိုဝင်ဘာလ10ရက်နေ့မှာမဲပေးဖြစ်အောင်ပေးကြဖို့ဖြစ်ကြောင်းလည်းသမ္မတအိုဘားမားကအလေးထားပြောကြားပါပါတယ်။ထရမ့်နဲ့ကလင်တန်တို့ဟာအမေရိကန်ဆန်တော်ချင်းတင်းနင်းတွေညမှာဒုတိယအကြိမ်မြောက်စကားဆစ်ထုတ်ပွဲပြုလုပ်ကြမှာဖြစ်ပြီးလွန်ခဲ့တဲ့17နှစ်တုန်းကထရမ့်ရဲ့အမျိုးသမီးရီပေါ်မှာမှတ်ချက်နဲ့ပတ်သက်ပြီးဒီစကားဆစ်ထုတ်ပွဲမှာအဓိကပြောဆိုကျမကတော့တေးကြပါတယ်ထရမ့်ကသူ့ရဲ့ပြောဆိုချက်တွေအတွက်တောင်းပန်ခဲ့တယ်လို့ဒုသမရအဖြစ်နဲ့သူရွေးချယ်ထားတဲ့မိုက်ပန့်စ်ကိုနေရာပေးပြီးဆက်ပြီးအရွေးမခံဖို့အတွက်တချို့ Republican Party ဝင်တွေအကြံပေးချက်ကိုပယ်ချပြီးသူပဲဆက်ပြီးအရွေးခံမှာဖြစ်ကြောင်းပြောကြားခဲ့ပါတယ
်စီးရီးယားနိုင်ငံအလက်ပိုမြို့အတွင်းမှာအပြင်းထန်ဘုံကျဲတိုက်ခိုက်နေတာတွေအဆုံးသတ်ရေးသဘောတူညီချက်ရဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကဆုံးဖြတ်ချက်ချနိုင်ရေးစနေနေ့ကမှအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်စီးရီးယားအစိုးရတပ်တွေကသဘုံတွေထိန်းချုပ်ရာအလက်ပိုမြို့အရှေ့ပိုင်းကိုဆက်ပြီးအပြင်းထန်ထုတ်စစ်ဆင်ခဲ့ပါတယ်အစိုးရတပ်နဲ့သူတို့ရဲ့မဟာမိတ်တွေက2012ခုနှစ်ကတည်းကအစိုးရရဲ့ထိန်းချုပ်မှုနဲ့ကင်းလွတ်နေတဲ့အလက်ပိုမြို့အရှေ့ဘက်ခြမ်းမှာတလန်းဝင်တလန်းထွက်နဲ့ဆစ်ဆင်နေခဲ့ကြောင်းတခါအစိုးရတပ်တွေကမြို့ရဲ့အရှေ့မြောက်ဘက်မှာရှိတဲ့ဂျန်ဒူးလမ်းစုံတွေကိုလည်းထိန်းချုပ်ထားတဲ့အကြောင်းကိုလည်းပြည်ထောင်အခြေစိုက်စီးရီးယားလူခွင့်ရေးဆောင်ကြီးရဲ့အဖွဲ့ကပြောပါရယ်အရှေ့ပိုင်းဒေသတွေမှာဘုံကျဲတိုက်ခိုက်မှုတွေအတွင်းအရသာ290သေဆုံးခဲ့ပြီးလွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းအစိုးရထိန်းချုပ်ထားတဲ့အနောက်ပိုင်းဒေသတွေမှာသဘုံနေရက်ပစ်ခတ်တိုက်ခိုက်မှုကြောင့်အရသာ90သေဆုံးခဲ့တဲ့အကြောင်းလူခွင့်ရေးဆောင်ကြီးရဲ့အဖွဲ့ကပြောပါရယ်အစိုးရနဲ့နှိစက်တဲ့ဒမတ်စကတ်အခြေစိုက်စီးရီးယားနေစဉ်သတင်းစာအယ်ဝါတန်မှာတော့အခုထုတ်စစ်ဆင်မှုဟာအရေးကြီးတဲ့အဆုံးသတ်စစ်ဆင်ရေးအဖြစ်ရည်ရွယ်ထားကြောင်းဖော်ပြထားပါတယ်
စနေနေ့ကယေမန်နိုင်ငံမြို့တော်ဆန်နာကအတုပရှုအခမ်းအနားတစ်ခုကိုဆော်ဒီအရေဗျဦးဆောင်တဲ့မဟာမိတ်တွေဖြစ်ပုံရတဲ့လေကြောင်းတိုက်ခတ်မှုတစ်ခုကြောင့်လူပေါင်း140ကျော်တေဆုံးခဲ့ရတဲ့အတွက်ဒ တနင်းတွင်နဲ့မှာထောင်းနဲ့ချီတဲ့လူတွေခြေတက်ဆန္ဒပြခဲ့ချက်ပါလေဒီတိုက်ခိုက်မှုကြောင့်လူပေါင်း900ကျော်လဲထိခိုက်ဒဏ်ရာတွေရခဲ့တယ်လို့ကုလသမဂ္ဂစောင့်ကြည့်ဖွဲ့ကပြောပါတယ်ဆန္ဒပြသူတွေဟာဆန္ဒကကုလသမဂ္ဂရုံးတွေအပြင်ဘက်မှာစုဝေးခဲ့ကြပြီး Saudi Arabia တော်ဝင်မိသားစုကြာဆုံးပါစေဆိုတဲ့ကြွေးကြော်သံတွေကိုအော်ဟစ်ခဲ့ကြပါတယ်ထင်ရှားတယ်ဟူသီသဘုံအရာရှိတဦးရဲ့ဖခင်တေဆုံးခဲ့တာအတွက်ဝမ်းနည်းပွဲအထိတ်မဲ့ကျင်းပနေတဲ့အခမ်းအနားကိုစနေနေ့ကဘုံထိမှန်ခဲ့တာမို့တနင်းတွင်နဲ့ဆန္ဒပြနေကြတာပါအခင်းဖြစ်ပေါ်တဲ့နေရာကိုရိုက်ထားတဲ့ဗီဒီယိုတွေမှာကြီးမားတဲ့ပျက်စီးမှုတွေကိုတွေ့ရပြီးအပျက်စီးပုံတွေကမှပြန့်ကျင်းနေတဲ့လူခန္ဓာကိုယ်အပိုင်းအစတွေကိုကယ်ဆယ်လုပ်သားတွေကလိုက်လံကောက်ယူနေတာတွေ့ရပါတယ်Saudi Arabia မဟာမိတ်အဖွဲ့အရာရှိတွေကအစပိုင်းမှာတော့ဘုံကျက်တိုက်ခတ်တာဟာသူတို့မဟုတ်ဘူးလို့ညင်းပေမဲ့နောက်ပိုင်းမှာတော့ဒါဟာဆိုးဝါးပြီးစိတ်မကောင်းစရာတိုက်ခတ်မှုတခုလို့ပြောပြီးဒီကိစ္စအတွက်စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ကြေညာခဲ့ပါတယ်။တေဆုံးတန်ရရသူတွေထဲမှာရှီယာဟူသီတပုံအဖွဲ့ကတပ်သားတွေနဲ့လုံခြုံရေးတာဝန်ခံတွေပါနေတယ်လို့ယေမန်အရာရှိတွေကပြောပါတယ်။ဒီတပုံတွေဟာ Saudi Arabia ကထောက်ခံပံ့ပိုးပေးနေတဲ့နိုင်ငံတကာအသိအမှတ်ပြုသမ္မတအပတူမန်ချောဟာဒီကိုဖြုတ်ချဖို့အတွက်ကြိုးစားနေတဲ့အဖွဲ့ပါ။ဟိုဒီတပုံခေါင်းဆောင်ကတော့ဒီတေဆုံးခဲ့သူတွေဟာအာဇာနည်တွေဖြစ်ပြီးဘုံကျဲတိုက်ခိုက်မှုကိုအမေရိကန်လုပ်လက်နက်တွေနဲ့လှုပ်ဆောင်တာလို့ပြောပြီးယေမင်နဲ့ဆော်ရီနက်ဆက်ကဆော်ရီတွေကိုနောက်ထပ်တိုက်ခိုက်ဖို့သူ့နောက်လက်တွေကိုပန်ကြားလိုက်ပါတယ်။အိုဘားမားအစိုးရအဖွဲ့ကတော့ဆော်ရီတွေဥဆောင်တဲ့မဟာမိတ်အဖွဲ့တွေအတွက်အမေရိကန်ရဲ့ပံ့ပိုးမှုတွေနဲ့ပတ်သက်ပြီးအရေးပေါ်ပြန်လည်တုံ့တက်ဖို့စနေနေ့မှာပဲကြေညာလိုက်ပါတယ်။
ဟာရီကိုမုန်တိုင်းမဲ့သူဟာအခုချိန်မှာတော့မုန်တိုင်းဖြစ်ကနေအပြော့ပြီးအပူပိုင်းဒေတာဆိုင်ကလုန်းငယ်ဖြစ်ပြောင်းလဲသွားခဲ့ပါပြီ။ကာရီဘီယံကျွန်းတွေနဲ့အမေရိကန်နိုင်ငံအရှိတ်ချမ်းအတ္လန်တစ်သမုဒ္ဒရာကမ်းခြေတစ်လျှောက်ကိုသတင်းတစ်ပတ်ကြာဝင်ရောက်တိုက်ခိုက်ခဲ့တဲ့ဟာရီကိန်းမဲ့သူကြောင့်လူပေါင်း1000လောက်သေဆုံးခဲ့တာမှာအများစုကဟေတီနိုင်ငံကဖြစ်ပါတယ်။မုန်တိုင်းကြောင့်ဒိုမီနီကန်သမ္မတနိုင်ငံ၊ဂျမေကာ၊ကျူဘားနဲ့ဘာဟားမားနိုင်ငံတွေကမြို့ရွာရပ်ကွက်အများအပြားကျေမွပျက်စီးခဲ့ရသလိုစိုက်ခင်းတွေကိုလည်းမှွေနှောက်ဖျက်ဆီးခဲ့တာပါ။ဟာရီကိန်းမဲ့သူတန်ခံခဲ့ကြရတဲ့ဟေတီမိသားစုဝင်တွေနဲ့ရောမုန်တိုင်းတန်ခံခဲ့ကြရတဲ့ဒေသတွင်းကတခြားပြည်သူတွေနဲ့ပါသွေးစည်းညီညွတ်ကြောင်းပြတဲ့အနေနဲ့သုံးရတာဝမ်းနဲ့ကြွေကွဲခြင်းအထိတ်မှတ်အဖြစ်သတ်မှတ်ကြောင်းဟေတီသမ္မတကကြေညာပါတယ်။မုန်တိုင်းဟာအရင်ကရှိခဲ့တဲ့ပြင်အားမျိုးမရှိတော့ဘဲတနာရီကီလိုမီတာ120ပြင်အားနဲ့အမေရိကန်ပြည်ထောင်စုမြောက်ကယ်ရိုလိုင်းနားပြည်နယ်အပြင်ဘက်ကမ်းရိုးကိုရွေ့ရှားနေပါတယ်။ဒါပေမဲ့အခုကြံနေသေးတဲ့လေတိုက်နှုန်းဟာအမေရိကန်မိုးစလပညာရှင်တွေအတွက်မုန်တိုင်းသတိပေးချက်ထုတ်ပြန်ဖို့လိုအပ်တဲ့အဆင့်မှာပဲရှိနေပါသေးတယ်။မုန်တိုင်းကြောင့်အမေရိကန်အရှေ့ဘက်ကန်ယူတန်ဖလော်ရီဒါပြည်နယ်ကနေဗာဂျီးနီးယားပြည်နယ်အထိလူပေါင်း15ဦးသေဆုံးခဲ့ပါတယ်ရှင
်။ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေအမေရိကန်တန်ကမနေ့ကင်းတဲ့တွေကိုဆက်လက်ကြေညာနေပါတယ်ရခိုင်ပြည်နယ်မုံတော်ကနေကြာဆောင်ဌာနချုပ်ဖြစ်တဲ့ကြီးကန်းပြင်ဌာနချုပ်ပြင်ကိုရံကောင်းတဲ့ငခုရစခန်းတွေကိုပါအမည်မသိလက်နက်ကိုင်တပ်ဖွဲ့တွေကတနင်္ဂနွေနေ့မနေ့တနာရီလောက်မှာဝင်ရောက်ဆင်းင်းတိုက်ခိုက်ခဲ့တာမို့ရဲတပ်ဖွဲ့ဝင်9ဦးသေဆုံးခဲ့ရပါတယ်။သေဆုံးသူ9ဦးပြင်ရဲတပ်ဖွဲ့ဝင်9ဦးဒဏ်ရာရပြီး2ဦးကတော့ပျောက်ဆုံးနေဆဲဖြစ်တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်ဇော်ဝင်းကနေပြည်တော်မှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဝင်ရောက်ဆင်းင်းသူတွေကသေဆုံးသူ10ယောက်ရဲ့အလောင်းတွေကိုရထားပြီး2ဦးကိုတော့လက်ရဖမ်းမိခဲ့တယ်လို့လည်းပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကသက်ဆိုင်ရာဖွဲ့စည်းတွေနဲ့အတူကင်တွဲဖြည့်ရှင်းဖို့လှုပ်ဆောင်နေတယ်လို့လည်းသတင်းစာရှင်းလင်းပွဲမှာပြန်ကြားဝင်ကြီးဥဖေမြင့်ကသတင်းတောက်တွေကိုပြောပါတယ်။အခုဖြစ်အတွင်းဝင်ရောက်ရှင်းလင်းသူတွေဟာရဲစခန်းတွေကလက်နက်ခဲယမ်းမိကျောက်တွေရသွားခဲ့တယ်လို့ရခိုင်ပြည်နယ်လွှတ်တော်ကိုစလဲဦးမောင်အောင်က VOA ကိုပြောပါတယ်။အခင်းဖြစ်ပေါ်တဲ့နောက်မှာပဲမောင်နှောမျိုးနဲ့အတွက်ညမထွက်အမိန့်ထုတ်ပြန်ထားပြီးလုံခြုံရေးတွေကိုပုံမတင်ကြပ်ထားပါတယ်။ရခိုင်ပြည်နယ်တွင်ခုလိုပြစ်ခတ်မှုတွေဖြစ်ပွားလေရှိပြီးပြီးခဲ့တဲ့နှစ်မေလ18ရက်နေ့တုန်းကမောင်တော်မြို့နယ်နဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မိုင်းတိုင်52နေရာမှာရိုဟင်ဂျာသွေးစည်းညီညွတ်ရေးအဖွဲ့ RSO အဖွဲ့လို့ယူဆတဲ့တပ်ဖွဲ့အင်အား50လောက်နဲ့မြန်မာနယ်ခြားဆောင်တပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ်
အီသီယိုးပီးယားနိုင်ငံအနှံ့မှာအစိုးရစန့်ကျင်ရေးဆန္ဒပြမှုတွေပြင်းထန်တိုးများလာနေတာကိုတုံ့ပြန်တဲ့အနေနဲ့နိုင်ငံတော်အရေးပေါ်အခြေအနေအဖြစ်6လသတ်မှတ်ကြောင်းကြေညာလိုက်ပါတယ်။ဝန်ကြီးချုပ်ဟိုင်လာမာရီယမ်ဒီဆယ်လန်ကမကြသေးခင်ကအစိုးရဆောက်ဦးတွေနဲ့စီးပွားရေးလုပ်ငန်းတွေတိုက်ခိုက်ခဲ့တာကိုထိန်းချုပ်နိုင်ဖို့ရည်ရွယ်တဲ့ဒီအရေးပေါ်ဥပဒေဟာစနေနေ့မှစတင်အသက်ဝင်ကြောင်းရုတ်တန်ကနေကြေညာသွားပါတယ်။စန့်ကျင်ဆန္ဒပြပွဲတွေဟာ2015ခုနှစ်နှောင်းပိုင်းကတည်းက အော်ရီမီယာဒေတာမှာစတင်ခဲ့တာပါ။အစိုးရစန့်ကျင်လှုပ်ရှားသူတွေကအစပိုင်းမှာမြေယာရပိုင်ခွင့်အတွက်စုဝေးတောင်းဆိုခဲ့ကြပြီးအခုတော့နိုင်ငံရေးစီးပွားရေးနဲ့ဓလေ့ထုံးနှံဆိုင်ရာအခွင့်အရေးတွေကိုတိုးပြီးတော့တောင်းဆိုနေကြပါတယ်။နိုင်ငံပိုင်သတင်းဌာနကနိုင်ငံတော်အရေးပေါ်ဥပဒေဆိုင်ရာအသေးစိတ်အချက်အလက်တွေကိုတနင်္ဂနွေနေ့နှောင်းပိုင်းမှာထုတ်ပြန်ပေးမှာဖြစ်တဲ့အကြောင်းပြောပါတယ်။မနှစ်ကလေးကစတင်ခဲ့တဲ့မငြိမ်သက်မှုတွေအတွင်းလူပေါင်း450ကျော်တည်ဆုံခဲ့ကြောင်းလူခွင့်ရေးအုပ်စုတွေကရေးသားဖော်ပြကြပါတယ်
။တူရကီနိုင်ငံအရှိတောင်ပိုင်းကဟက်ဂရီခရင်စစ်တပ်စစ်ဆေးဂိတ်ပြင်ပမှာတနင်္လာနေ့ကကတ်စစ်သေးကြော်လို့တန်လျာရှိသူတွေကားပုံးပောက်ကွဲမှုကြောင့်တူရကီစစ်သား10ဦးနဲ့အရက်သား10ဦးတည်ဆုံခဲ့ရပါတယ်။ဒဏ်ရာရသူက26ဦးရှိပြီးစစ်သား10ဦးနဲ့အရက်သားက16ဦးပါဝင်ပါတယ်။တူရကီဝန်ကြီးချုပ်ဘန်နလီယယ်ဒရမ်ကတော့ဒါဟာကတ်အလို့သမားပါတီလက်ချက်ဖြစ်ပြီးဖောက်ခွဲပစ္စည်း9တန်နဲ့အသေးခံကားပုံးကိုဖောက်ခွဲခဲ့တယ်လို့ပြောပါတယ်။အခုလိုဟက်ဂရီခရင်စမ်ဒင်လီမှာအကြမ်းဖက်ဖွဲ့ရဲ့အသေးခံကားပုံးပုံခွဲမှုကြောင့်စစ်သား10ဦးနဲ့အရက်သား10ဦးသေဆုံးခဲ့ရတယ်လို့လည်းပြောပါတယ်။မနေ့ကမှစစ်တပ်စစ်ဆေးခင်နာရောက်လာတဲ့ truck ကငယ်ရက်ခိုက်မိမယ်မရက်တဲ့အတွက်စစ်တပ်ကပစ်ခတ်ခဲ့တယ်လို့အာနာဘန်တွေကပြောပါတယ်။ဒီတိုက်ခိုက်မှုကိုတူရကီစစ်တပ်ကစီးတုံ့ပြန်မှုတွေလုပ်ပါတယ်။ဒါအပြင်နိုင်ငံတော်လုံခြုံရေးနဲ့တည်ငြိမ်ရေးအတွက်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတူရကီအာနာဘန်တွေကယာယီအဖြစ်သတင်းအမှောင်ချထားပါတယ်။
ပြီးခဲ့တဲ့ဩဂုတ်လထဲမှာ IS စစ်သွေးကြွတွေလက်ကလွတ်မြောက်သွားတဲ့ Manbij မြို့ကကျောင်းသူကျောင်းသားတွေဟာစာသင်ခန်းနဲ့၃နှစ်နီးပါးအဆက်ပြတ်သွေးပြတ်ခဲ့ပြီးတဲ့နောက်အခုကျောင်းပြန်တက်နေကြပါပြီ2014ခုနှစ်မှာစီးရီးယားမြောက်ပိုင်း Manbij မြို့ကိုအကြမ်းဖက်အုပ်စုကကျူးကျော်လာခြင်းကလေးကကျောင်းတွေကို IS အဖွဲ့ကသိမ်းယူခဲ့ပြီးပထမပိုင်းမှာစစ်ထာနှုတ်ချုပ်တွေအဖြစ်သုံးခဲ့ပါတယ်အသက်18နှစ်အရွယ်ကျောင်းသားတူက IS အဖွဲ့ကအဲ့ဒီမြို့ကိုကျောင်းအလုံးကိုပိတ်ခဲ့တဲ့အကြောင်းပြောပါတယ်သူတက်နေတဲ့အလဲရန်ကျောင်းကို IS တွေကလက်နက်တူလောင်ယုံလုတ်ခဲ့ပြီးနောက်တစ်ကျောင်းကိုတော့ဒေသခံတွေကိုအစ္စလာမစ်ဥပဒေအရတရားစီရင်နဲ့ရှရီယာတရားရုံးအဖြစ်သုံးခဲ့တယ်လို့သူကပြောပါတယ်အခုချိန်မှာသူကအထက်တန်းကျောင်းသားဖြစ်နေရမှာလို့လည်းပြောပါတယ်သုံးနှစ်အတွင်းမှာ IS ကျမ်းဖက်သမားတွေကတချို့ကျောင်းတွေကိုအစွန်းရောက်အစ္စလာမစ်အတွေးခေါ်တွေတင် जा ဖို့အသုံးပြုခဲ့ပေမဲ့မိသားစုအများပြားကတော့ IS ပညာရေးကိုရှောင်ရှားခဲ့ကြပါတယ
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မက်ခွန်ညိုတို့ပြောပြသွားကြတာဖြစ်ပါတယ် VOA American အတန်းရဲ့တင်းနေနာနေမနေ့ကအစီအစဉ်လေးကိုနားဆင်နေကြရတာပါအခုရင်ဆုံးတော့မြန်မာနိုင်ငံအနောက်ဖက်နယ်စပ်ကအခြေအနေအကြောင်းသတင်းလွှာကိုတင်ပြပေးပါမယ်မြန်မာရဲအရာရှိတူအပါဝင်တပ်ဖွဲ့ဝင်၈ဦးတေဆုံးခဲ့ရတဲ့ရခိုင်ပြည်နယ်မောင်းတော့ခရိုင်အတွင်းအကြမ်းဖက်စီးနင်းတိုက်ခိုက်မှုကို NLD အစိုးရကအလေးနဲ့ထားပြီးတော့ကင်တွယ်နေကြောင်းနဲ့တရားဥပဒေနဲ့အညီတုံ့ပြန်ဆောင်ရွက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကညွှန်ကြားထားကြောင်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။အကြမ်းဖက်တိုက်ခိုက်သူတွေဟာရိုဟင်ဂျာလို့အော်ဟစ်ပြီးတော့လူမျိုးရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့ကြကြောင်းနဲ့နေမီကန်အခြားဘာသာစကားပြောသူတွေဖြစ်တဲ့အကြောင်းမနေ့ကနေပြည်တော်မှာကျင်းပတဲ့အရေးပေါ်သတင်းစာရှင်းလင်းပွဲမှာရဲချုပ်ဇော်ဝင်းကပြောကြားသွားပါတယ်။အပြည့်စုံကိုမတ်အင်ဂျင်နိုင်ကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
။အကြမ်းဖက်တိုက်ခိုက်သူ90ဦးခန့်ဟာတနင်္ဂနွေနေ့တနာရီလောက်မှာမောင်းတော့ခရိုင်နေကြားဆောက်စခန်း၃ခုကိုစတင်ဝင်ရောက်တိုက်ခိုက်ခဲ့ပြီးမြန်မာလုံခြုံရေးတပ်တွေကပြန်လည်ပစ်ခတ်မှုကြောင့်နနက်9နာရီခွဲကျော်မှာပြန်လည်ဆုတ်ခွာသွားခဲ့ကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်ဇော်ဝင်းကသတင်းတောက်တွေကိုပြောပါတယ်။ဒါ့အပြင်ဘသူတွေကတိုက်ခိုက်တာဖြစ်နိုင်ပါသလဲဆိုတဲ့မိခွန်းနဲ့ပတ်သက်လို့ရဲချုပ်ဇော်ဝင်းကအခုလိုတုံ့ပြန်ဖြေဆိုပါတယ
်။ဖြစ်စဉ်မှာပါဝင်တဲ့တပ်ဖွဲ့ဝင်များနဲ့တူတူအနေထားတွေရကျွလုံနေတဲ့ဒီကားတော့ကျူကျော်မှုတွေကတော့ခုနဘိုးရင်သာဆိုပြီးကျူကျော်တယ်ကျွန်တော်စီးနေတက်ခတာတွေတွေ့ပါတယ်ပြောတဲ့စကားတွေကလည်းနေနေစကားများပဲကျွန်တော်တို့ပြောတာဖြစ်တယ်အဲ့တော့ကျွန်တော်တို့အရှင်မြောက်တဲ့ကျွန်တော်ဖန်စီတာဖြစ်ပါတယ်အဲ့တော့ကျွန်တော်စင်မေချက်ကလေးတွေပေါ်မူတည်ပြီးတော့လိုအပ်တဲ့အချိန်မှာကျွန်တော်တို့အတည်ပြုထုတ်နိုင်တဲ့ရေးကျွန်တော်ဆက်လက်ဆောင်ဖို့
လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူဌာနအမြဲတမ်းအတွင်းဝင်ဦးမြင့်ကျိုင်ကလည်းဒီအကြမ်းဖက်တိုက်ခိုက်မှုဟာအဖွဲ့အစည်းတချို့ရဲ့နိုင်ငံရေးအရာသွေးထိုးလှုပ်ဆော်တဲ့လုပ်ရပ်ဖြစ်နိုင်တယ်လို့ယူဆကြောင်းသတင်းတောက်တွေကိုအခုလိုပြောပါတယ
်။ဒီစကလုံးနဲ့ပတ်သက်ပြီးပြောရမယ်ဆိုလို့ရှိရင်တော့သူတို့ကတိုက်ခိုက်တဲ့လူတွေကဘရိုဂျာလို့ခေါ်ပြီးတော့တိုက်ကြတယ်။ကျွန်တော်တို့မြန်မာနိုင်ငံမှာတော့ဘရိုဂျာဆိုတာမရှိပါဘူး။ကျွန်တော်တို့လူငယ်မှာလူမျိုးကြီးကျယ်နေပြည်သူတွေအားဖြင့်တိုက်ခိုက်ပါတော့ကျွန်တော်တို့ဒီမှာဒီမှာလည်းမှာလို့ရှိရင်ဘောဆက်တက်ခုနဲ့ရစားတော့အင်းလေးဆိုရတဲ့ချက်တရားသဘောတည်းကောင်းတယ်။အင်းလေးဆိုရတဲ့မှာသဘောတည်းကိုဘောဆက်တက်ထောင်ဘောဆက်တက်ထောင်ဘောဆက်တက်မှာပေါ့။အဲ့ဒီမှာဒီကနေ့တရှိပဲပါဘူး။ဘူးရောက်ဆိုတော့ဘောမရှိဘူး။ဒီလိုပဲကျွန်တော်တို့ဒီမှာလည်းတော့လူတွေရရှိတော့မှာဒီမှာလည်းဆိုရတယ်ဘောဘောဆက်တက်ဘောဘောဆက်တက်တော့မှာပေါ့ခဲ့တာ။အဲ့ဒီမှာလည်းအင်္ဂလိပ်လူမျိုးပဲပါဘူး။ဘူးရောက်ဆိုတော့ဘောမရှိဘူး။ဒါကြောင့်ဒီဘူးရောက်ဆိုတာ
တိုက်ခိုက်မှုကြောင့်ရဲရရှိတအုပ်အပါအဝင်တပ်ဖွဲ့ဝင်၈ဦးစုစုပေါင်း၉ဦးသေဆုံးခဲ့တယ်လို့၅ဦးဒဏ်ရာရပြီး၁ဦးပျောက်ဆုံးနေပါတယ်။မြန်မာဘက်ကတော့အကြမ်းဖက်သမား၈ဦးရဲ့အလောင်းကိုရရှိထားပြီး၂ဦးကိုအရှင်ဖမ်းမိထားတယ်လို့ဆိုပါတယ်။အကြမ်းဖက်သမားတွေဟာမြန်မာလုံခြုံရေးစခန်းတွေစီကတနက်60ကျော်အပါအဝင်အခြားလက်နက်တွေကိုလူယူသွားခဲ့ကြောင်းရဲချုပ်ဇော်ဝင်းကပြောပါရယ်။ရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာအခုလိုအကြမ်းဖက်တိုက်ခိုက်မှုသတင်းကိုကြားသိပြီးချင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်ပြီးသက်ဆိုင်ရာဝန်ကြီးဌာနတွေကိုခေါ်ပြီးအရေးပေါ်အစည်းအဝေးပြုလုပ်ခဲ့ကြောင်းပြန်ကြားရေးဝန်ကြီးဦးဖေမြင့်ကပြောပါရယ
်။ဒီနေ့မနေ့ဆက်တနာကြီးဘွဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်
ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဥပဒေနဲ့အညီဆောင်ရွက်ဖို့ဒေါက်ဆန်းစုကြည်ကညွှန်ကြားခဲ့ကြောင်းဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
်။ဒီကလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ဥပဒေဆောင်ရွက်ရေးဝန်ကြီးလို့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့တရားဥပဒေနဲ့အညီတုံ့ပြန်ဆောင်ရွက်သွားကြလို့နောက်ထပ်အမျိုးကိုကျွန်တော်တို့ကလေးလေးနက်နက်ထားပြီးပါကြပါတယ်။အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ကျွန်တော်နိုင်ငံခြားရေးဝန်ကြီးဌာနဒီကိစ္စဒီတော့သက်သေမှုတွေတော့ဒီအပြေအလုံးပေါ်လာမယ်။နောက်သက်တွေစကားတွေပေါ်လာမယ်။ဖြစ်တယ်နိုင်ငံတကာကသိအောင်ကျွန်တော်တို့နေတယ်ဟိုတီတီပြောကြတယ်ဆိုတော့တူတော့မှဖြစ်ပါတယ်
ဒါအပြင်အကြမ်းဖက်တိုက်ခိုက်မှုကိုအရေးယူဆောင်ရွက်နိုင်ဖို့တန်တမာရေးနှိမ့်လန့်တဲ့အညီအိန္ဒိချင်းဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းဆောင်ရွက်သွားမယ်လို့ဦးကျော်တင်ကပြောပါရယ်အကြမ်းဖက်တိုက်ခိုက်သူတွေဟာဘယ်အဖွဲ့အစည်းတွေကဖြစ်တယ်လဲဆိုတာကိုတော့စုံစမ်းစစ်ဆေးနေစေဖြစ်ကြောင်းတာဝန်ရှိသူတွေကပြောပါရယ်ဒီတိုက်ခိုက်မှုကိုပြုလုပ်ခဲ့တယ်လို့စွပ်စွဲခံထားရတဲ့လက်နက်ကိုင်ရိုဟင်ဂျာသွေးစည်းညီညွတ်ရေးအဖွဲ့ RSO ကတော့တစုံတရာထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးရှင်
ရရှိမြန်ကျဒီမိုကရေစီစနစ်မှာအုတ်ချွေအာနာဥပဒေပြည်ရေးအာနာတရားစီရေးအာနာဆိုတဲ့အာနာ၃ရဟာတိကျလွတ်လပ်ပြီးတော့ပြန်လည်ထင်းကျောင်းနေရပါတယ်။အသွင်ကူးပြောင်းလာတဲ့မြန်မာနိုင်ငံမှာတော့ပြီးခဲ့တဲ့အစိုးရလက်ထက်မှာရောလက်ရှိအစိုးရလက်ထက်မှာပါအုတ်ချွေပိုင်းလို့ခေါ်တဲ့ဒီအစိုးရကိုရောဥပဒေပြည်ရေးပိုင်းဖြစ်တဲ့လွှတ်တော်ကိုပါအနိုင်ရပါတီတရက်ထဲကနေပြီးတော့လွှမ်းမိုးထားတဲ့အခြေအနေဖြစ်နေပါတယ်။ဒီအခြေအနေကြောင့်မလို့မြန်မာနိုင်ငံရဲ့ဒီမိုကရေစီစနစ်မှာအစိုးရနဲ့လွှတ်တော်ကြားအပြန်လည်ထင်းကျောင်းနိုင်မဲ့အခြေအနေရှိပါရဲ့လား။ဒါကြောင့်မလို့လာမယ့်အင်္ဂါနေ့ညဒဲအလီလိုက်အစီအစဉ်မှာဒီလွှတ်တော်ဖွံ့ဖြိုးရေးဘိုင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးလို့ရတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တကိုချုပ်တင်ပေးပို့ထားမယ်ဆိုရင် VOE ကနေပြီးတော့ဒီဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာဒဲရဲ့ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂွန်းတွေကိုချုပ်တင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းမိမိရဲ့မှတ်ချက်တွေကိုဝင်ပြီးတော့ရေးထားလို့ရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က0923829554ဖြစ်ပါတယ်။email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုးလိုပါတယ်ခင
်ဗျာ။နေ့ဖန်အင်္ဂါည9နာရီမှာထုတ်လွှင့်မဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဝင်ရောက်ဆွေးနွေးလို့သူတွေ VOU အချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာ။အခုတော့မြန်မာဒီမိုကရေစီရေးရာကဏ္ဍကိုတင်ဆက်ပေးပါတော့မယ်။ငွေကြေးဖောင်းပွမှုနှုန်းမြင့်တက်နေတဲ့ပြဿနာကမ္ဘာရေနံနဲ့တဘာဝဓာတ်ငွေဈေးနှုန်းကျဆင်းနေမှုစတဲ့စိန်ခေါ်မှုကြီးတွေရှိနေပေမဲ့မြန်မာနိုင်ငံရဲ့2016-2019ဘဏ္ဍာနှစ်အတွက်စီးပွားရေးတိုးတက်မှုနှုန်းက800ကျပ်နှုန်းလောက်ထိရှိနိုင်တယ်လို့ကမ္ဘာ့ဘဏ်ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးတန်းစီးပွားရေးပညာရှင် Habib Rap ကပြောဆိုလိုက်ပါတယ်။ဘလို့ကိစ္စမျိုးတွေကြောင့်စီးပွားရေးတိုးတက်မဲ့အလားအလာရှိတယ်လို့ပြောနိုင်တယ်လဲဆိုတာကို VOA ဝေါ်နေသွားကိုအောင်လင်ဦးကစီးပွားရေးပညာရှင် Habib Rap ကိုရန်ကုန်မြို့မှာတီးတန့်တွေ့ဆုံပြီးတော့မေးမြန်းထားတာကိုနားဆင်ကြပါခင်ဗျာ။
ထမဆုံးအနေနဲ့ကတော့မြန်မာနိုင်ငံရဲ့စီးပွားရေးကလာမယ့်ဘဏ္ဍာနှစ်မှာအားကောင်းလာမယ်လို့ခန့်မှန်းထားရဲဆိုတော့ကမ္ဘာ့ဘဏ်ကဘာတွေများလေ့လာတွေ့ရှိထားပါသလဲခင်ဗျာ
So the growth in 16-17 we project to be at 7.8% 2016 2019 မှာဖွံ့ဖြိုးမှုနှုန်းက 9.8 ရှိမယ်လို့ခန့်မှန်းထားပြီးတော့ဒါကလည်းအဓိကအဖြစ်တော့ပြီးခဲ့တဲ့နှစ်မှာရေကြီးမှုတွေနဲ့အကြီးအကျယ်ကြုံခဲ့ရတာကြောင့်ထုတ်လုပ်မှုတွေကျဆင်းခဲ့ပြီးတဲ့နောက်မှာပြန်ပြီးတော့နလန်ထူလာတဲ့စိုက်ပျိုးရေးကဏ္ဍနဲ့ဝန်ဆောင်မှုလုပ်ငန်းပိုင်းမှာအားကောင်းလာတဲ့အတွက်ပါဒီလုပ်ငန်းတစ်ခုကဒီနှစ်ထဲမှာအားကောင်းလာတဲ့ကဏ္ဍတွေအဖြစ်တွေ့ရပါတယ
်ဒါဆိုရင်မစီဝိုင်းမှာစိုးရိမ်စရာကောင်းတဲ့ပိုင်းအောင်ဘာတွေများရှိမလဲ
I think now that the economy is more open it is
အခုချိန်မှာစီးပွားရေးဟာပုံမှန်ပွင့်လင်းလာတဲ့အတွက်ပြင်ပကအခြေအနေတွေကရိုက်ခတ်လာနိုင်တဲ့အန္တရာယ်တွေလည်းနည်းနည်းပါးပါးရှိလာနိုင်တယ်လို့ယူဆပါတယ်။ဒါကြောင့်လည်းအန္တရာယ်ရှိနိုင်တဲ့အလားအလာတော်တော်များများလည်းရှိပါတယ်။ဒီအထက်မှာတော့ကုန်စည်နှုန်းကျဆင်းလာတဲ့ကိစ္စလည်းပါဝင်ပါတယ်။ဒါကမြန်မာနိုင်ငံရဲ့ပြပပို့ကုန်လုပ်ငန်းမှာကြီးကြီးမားမားရိုက်ခတ်မှုတွေရှိလာနိုင်ပါလိမ့်မယ်။အထူးသဖြင့်ကတော့ဓာတ်ငွေတင်ပို့မှုအပိုင်းမှာဖြစ်ပါတယ်။တခြားအနေရရှိတဲ့အခြေအနေတွေကတော့ငွေကြေးဖုံးပွားမှုနှုံမြင့်တက်လာတဲ့ကိစ္စပါဒီကိစ္စဟာလည်းအနီးကပ်စောင့်ကြည့်ပြီးတော့ကန့်တွေဖြေရှင်းသွားမယ်ကိစ္စတစ်ခုဖြစ်ပါလေဒါပေမဲ့လည်းအခြေအနေတစ်ခုလုံးကိုခြုံပြောရမယ်ဆိုရင်တော့အဓိကစိုးရင်ရတဲ့ကိစ္စတစ်ခုအဖြစ်ကန့်တွေသွားဖို့လိုအပ်တာကတော့ရေဒိုကာလမှာကျေပြန့်တဲ့မိုက်ခရိုစီးပွားရေးစီမံခန့်ခွဲမှုအပိုင်းကိုတည်ငြိမ်အောင်ထိန်းထားဖို့နဲ့ရေလက်ကာလမှာစီးပွားရေးတည်ငြိမ်မှုရှိနေစေဖို့အတွက်စီးပွားရေးကိုမထိခိုက်အောင်အရန်သားတွေတည်ဆောက်ထားဖို့ပဲဖြစ်ပါလေ
Buffer so that the economy can remain stable over the medium term
ညမနငယ်စီးပွားရေးဖွံ့ဖြိုးအောင်အဓိကတွန်းအားပေးနေတာကရောဘယ်အပိုင်းနေလဲခင်ဗျာ
The main drivers I think at the moment are public
let alone မှာတွန်းအားပေးနေတဲ့အပိုင်းကတော့အများပြည်သူဝယ်ယူစားသုံးမှုအပိုင်းလို့ထင်ပါတယ်ဝယ်လို့အားဘက်ကပြောမှဆိုရင်တော့ပုဂ္ဂလိကကဏ္ဍမှာဝယ်ယူစားသုံးမှုနှုန်းဟာတိတိတသားကိုကြီးထွားလာနေတာပါ2015 2016နဲ့2016 2019ဘဏ္ဍာနှစ်အစောပိုင်းလောက်မှာဖွံ့ဖြိုးမှုတွေအားနေတဲ့အခြေအနေမျိုးတွေကျွန်တော်တို့တွေ့ခဲ့ရပြီမဲ့လေပုဂ္ဂလိကကဏ္ဍကရင်းနှီးမြှုပ်နှံမှုဟာလည်းတော်တော်လေးအားကောင်းပါလေအားနေမှုတွေကြုံခဲ့တာလည်းဒီအရင်နှစ်နှစ်မှာအကြီးအကျယ်ရင်းနှီးမြှုပ်နှံမှုတွေရှိခဲ့လို့ပါဒါပေမဲ့လည်းရှေ့လာမယ့်နှစ်တွေအတွင်းပုဂ္ဂလိကကဏ္ဍမှာဖွံ့ဖြိုးမှုတွေအရှိန်ရလာလိမ့်မယ်လို့မျှော်လင့်ပါတယ်။အ
ခုဆိုရင်မြန်မာနိုင်ငံကလွတ်တော်နေရစလုံးကယင်းနှိမ့်မြုံနယ်မှုဥပဒေချမ်းကိုအတည်ပြုလိုက်ပါပြီ။ဒီတော့မြန်မာနိုင်ငံရဲ့ယင်းနှိမ့်မြုံနယ်မှုအလားအလာတွေပေါ်မှာဘယ်လိုများခန့်မှန်းထားပါသလဲ
။ I think investment prospects are very strong.
ယင်းနှိမ့်မြုံနယ်မှုအလားအလာတွေကတော့အင်မတန်အားကောင်းတယ်လို့ထင်ပါတယ်။စီးပွားရေးပေါ်မှာအကောင်းမြင်သဘောထားတွေလည်းအများအပြားရှိနေပါတယ်။ယင်းနှိမ့်မြုံနယ်မှုဥပဒေဟာစီးပွားရေးမှာညီတူမျှတူရှင်ပြိုင်ခွင့်ရမယ့်အခြေအနေတွေဖန်တီးတဲ့နေရာမှာဦးစားပေးဆောင်ရွက်ရမယ့်ပြုပြင်ပြောင်းလဲမှုလို့လည်းအများကသတ်မှတ်ထားပါတယ်။ဒါကြောင့်လည်းအလားအလာတွေကအင်တန်မှအားကောင်းတယ်လို့ကျွန်တော်တို့အနေနဲ့ယူဆပါတယ်။သူတို့ဖြင့်ကတော့ဝန်ဆောင်မှုနဲ့အငယ်စားဂုဏ်ထုတ်လုပ်ငန်းတွေမှာဖြစ်ပါတယ
် Services and also in light manufacturing.
But there are some ဒါပေမဲ့မြန်မာနိုင်ငံအနေနဲ့လုံသားအင်အားကောင်းတဲ့ဆိုရင်ပဲကျွမ်းကျင်လုံသားတွေကများများဆဆမရှိဘူးဆိုပြီးစိုးရိမ်မှုတချို့လည်းရှိပါတယ်။ဒါကရောမြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးမှုအတွက်စိန်ခေါ်မှုမဖြစ်နိုင်ဘူးလားခင်ဗျာ။
I think that is a challenge for a lot of economies at this stage of development that the demand for skilled labor
ဒီလိုစိန်ခေါ်မှုမျိုးဟာအခုလိုဖွံ့ဖြိုးစတိုင်းပြည်တော်တော်များများမှာကြုံရတဲ့ကိစ္စလို့ထင်ပါတယ်။ကျွမ်းကျင်မှုလုပ်သားလိုအပ်ချက်ကတခါတရံမှာထုတ်လုပ်မှုအပိုင်းနဲ့မမျှမတဖြစ်ကောင်းဖြစ်နေနိုင်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့အလုပ်သမားဈေးကွက်ကိုကြည့်မယ်ဆိုရင်အလုပ်သမားတွေကိုအစားထိုးခံထားတာတွေလည်းအများအပြားတွေ့ရမှာပါ။ထူးသဖြင့်ကတော့ပုဂ္ဂလိကကဏ္ဍကလုပ်ငန်းပေါင်းစုံမှာတွေ့ရမှာပါအချိန်ထဲမှာပဲကျွမ်းကျင်မှုအရေးသွေးတိုးတက်အောင်မြင့်တင်နေတာတွေလည်းရှိတယ်လို့ထင်ပါတယ်ဒါကြောင့်လည်းဒီကိစ္စဟာရေဒိုကာလအတွက်စိန်ခေါ်မှုတစ်ခုဖြစ်ပါလိမ့်မယ်ဒါပေမဲ့ပညာရေးအစီအစဉ်တွေတင်ကြားပို့ချမှုတွေလုပ်ငန်းခွင်တင်နန်းတွေစပြီးတော့ဖွံ့ဖြိုးလာတာနဲ့အမျှဒီလိုအကန့်အသတ်တွေကလည်းလျော့ပါသွားမှာဖြစ်ပါတယ
် start improving these constraints will gradually start to alleviate
ကမ္ဘာပေါ်နေနဲ့မြန်မာနိုင်ငံရဲ့အခြေခံအဆောက်အအုံတွေကျွမ်းကျင်မှုတွေတိုးတက်အောင်ကူညီနေရတယ်ရှိရဲလို့နားလဲပါတယ်မြန်မာနိုင်ငံအတွက်ဘယ်ပိုင်းတွေမှာအကူအညီပေးနေပါသလဲခင်ဗျာ
we in the area of human development we have significant
လူသားရင်းမြစ်ဖွံ့ဖြိုးမှုအတွက်ကျွန်တော်တို့အနေနဲ့ပညာရေးကဏ္ဍမှာဝင်ရောက်ကူညီနေတယ်လို့ကျမရေးကဏ္ဍမှာဆိုရင်လည်းလူတိုင်းကျမရေးဆောင်ရှောက်မှုရရှိရေးကူညီနေတာတွေပညာရေးဝန်ဆောင်မှုတွေကိုရရှိခံစားနိုင်ရေးအကူအညီပေးနေတာတွေရှိပါတယ်အခြေခံအဆောက်အအုံပိုင်းမှာတော့ကျွန်တော်တို့အနေနဲ့စွမ်းအင်ကဏ္ဍမှာအကြီးအကျယ်ကူညီတာရှိပါတယ်။အထူးသဖြင့်ကတော့လက်ရှိမီးရရှိရေးအစီအစဉ်မှာအကူအညီပေးနေတာရှိပါတယ်။ဒီကဏ္ဍတွေကလူသားချင်းမြင့်တဲ့အခြေခံအဆောက်အအုံဖွံ့ဖြိုးရေးအတွက်ကျွန်တော်တို့အကြီးအကျယ်ကူညီရတဲ့အစီအစဉ်တွေကတစ်ခုဖြစ်ပါတယ်။အောက်ခြေအဆင့်မှာလှုပ်ဆောင်နေတဲ့လူမှုအခြေပြုဖွံ့ဖြိုးရေးအစီအစဉ်ဖြစ်ဒေသခံတွေအတွက်အခြေခံအဆောက်အအုံဖွံ့ဖြိုးမှုအတွက်ရင်းနှီးမြှုပ်နှံမှုတွေကိုပူးစားပေးဆောင်ရွက်တဲ့အစီအစဉ်တွေမှာပူးပေါင်းပါဝင်ခွင့်ပေးပြီးတော့ဆောင်ရွက်နေတာလည်းရှိပါတယ
်။ processes for prioritizing investments
စင်ကာပူပိုင်းမှာပြောမယ်ဆိုရင်မြန်မာနိုင်ငံမှာငွေကြေးဖောင်းပွားမှုကဘလောက်ထိများစိုးရိမ်စရာကောင်းတဲ့အခြေအနေမှာရှိနေတယ်လဲခင်ဗျာ
I think you know inflation has been quite high over the last 12 months.
လွန်ခဲ့တဲ့တစ်နှစ်အတွင်းငွေကြေးဖောင်းပွားမှုနှုန်းဟာတော်တော်ကိုမြင့်တက်ခဲ့တယ်လို့ထင်ပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလတည်းမှာ16ရာခိုင်နှုန်းအထိဖြစ်ခဲ့တာကတော့ကုန်ထုတ်လုပ်မှုအပိုင်းမှာပြတ်လတ်မှုတွေနဲ့ကြုံခဲ့ရလို့ပါ။ဒါကြောင့်လဲစားတောက်ကုန်စည်းနှုန်းတွေထိုးတက်သွားခဲ့ပါတယ်။တိတ်မကြသေးတဲ့ဒီနှစ်ဘဏ္ဍာနှစ်ရဲ့ပထမ3လပတ်မှာဆိုရင်လဲငွေကြေးဖောင်းပွားမှုဖြစ်ရတဲ့အဓိကအကြောင်းဟာစားတောက်ကုန်ကြောင့်ဖြစ်နေရသေးပါ။ဒါကြောင့်လဲကုန်ထုတ်လုပ်မှုအပိုင်းကအကန့်အသတ်တွေကိုဖြည့်ရှင်းဖို့လိုပါလိမ့်မယ်။မူဝါဒပိုင်းနဲ့ပတ်သက်လို့ကတော့ပုဂ္ဂလိကကဏ္ဍမှာဝယ်လိုအားကောင်းနေပါတယ်။ပုဂ္ဂလိကခန္ဓာမှာချင်းငွေလိုအပ်ချက်ကလည်းမြင့်မားနေပါတယ်။ဒါတွေအားလုံးစုပေါင်းပြီးငွေကြေးဖောင်းပွားမှုအခြေအနေတွေပေါ်ပေါက်နေရတာဖြစ်ပါတ
ယ်။ One of these factors have contributed to inflationary pressures.
ဒီလိုငွေကြေးဖောင်းပွားမှုတွေနဲ့ကြုံရတဲ့အခါမျိုးမှာဘိုးဘဏ်ကပဲဖြစ်ဖြစ်တခြားဖွဲ့စည်းရာပဲဖြစ်ဖြစ်ဂျာဝင်ဖြစ်ရှင်းလို့မရနိုင်ဘူးလားခင်ဗျာ
။ Yes and I think the government is already you know taking corrective policy.
ရပါတယ်အစိုးရအနေနဲ့လည်းမှန်ကန်တဲ့မူဝါဒတွေနဲ့ဆောင်ရွက်နေပြီလို့ထင်ပါတယ်။ဒီလိုဆောင်ရွက်ချက်တွေကတခုကတော့ဘဏ္ဍာရေးလုံငွေပြမှုကိုဖြည့်ဆည်းဖို့အတွက်ဆောင်ရွက်ချက်တွေဟာဝယ်လိုအားနဲ့ကုန်စည်နှုန်းကြီးထွားမှုတွေမဖြစ်စေဖို့ဘဏ္ဍာရေးအရထိန်းချုပ်ပေးခဲ့တာပဲဖြစ်ပါတယ်။ဒီအပိုင်းမှာစ조사ဆောင်ရွက်နေတာတွေလည်းရှိပါတယ်။ဘဏ္ဍာရေးလုံငွေပြမှုကိုဖြည့်ဆည်းနိုင်မဲ့ဘဏ္ဍာရေးအရင်းမြစ်တွေကိုလည်းကဏ္ဍစုံအောင်ပြောင်းလဲဖို့စ조사မှုတွေလည်းရှိပါတယ်။ဒါမှလည်းဘဏ္ဍာရေးလုံငွေပြမှုကြောင့်ဖြစ်ပေါ်လာနိုင်တဲ့ငွေကြေးဖောင်းပွားမှုအခြေအနေတွေကိုတဖြည်းဖြည်းချင်းရှောင်ရှားနိုင်မှာဖြစ်ပါတယ်။ငွေကြေးဆိုင်ရာမူဝါဒတွေရဲ့စွမ်းဆောင်ရည်တွေကိုတိုးမြင့်ခြင်းအပြင်ငွေကြေးဖောင်းပွားမှုကိုဖြစ်ပေါ်နိုင်တဲ့နေရာတွေမှာထိန်းချုပ်နိုင်အောင်ရည်ရွယ်ဆောင်ရွက်နေတာတွေလည်းရှိပါတယ်။ဘဏ်လုပ်ငန်းပိုင်းမှာအမျှော်မြင်ရှိရှိလှုပ်ဆောင်မှုလိုလာတွေလည်းရှိပါတယ်။ချင်းငွေလိုအပ်ချက်အမျှော်မြင်ရှိရှိဖြည့်ဆည်းပေးပြီးတော့တစ်ဖက်မှာငွေကြေးဖောင်းပွားမှုတွေမဖြစ်အောင်ဆောင်ရွက်သွားဖို့လည်းလိုပါတယ
်။ Does not you know promote inflationary pressure on the one hand and systemic risks on the other.
ယင်းမျိုးနဲ့မူဥပဒေအသေးပြင်အစိုးရအနေနဲ့တခြားဆောင်ရွက်သင့်တဲ့ပြည်ဝင်ပြောင်းလဲမှုမျိုးဥပဒေရေးအရပြင်ဆင်မှုတွေဘာတွေများလုပ်ဖို့လိုတယ်လို့ထင်ပါတယ်ခင်ဗျာ
yes I mean I think on private sector you know development the companies act is another important piece of legislation
ရှိပါတယ်ပုဂ္ဂလိကကဏ္ဍမှာကုမ္ပဏီဆိုင်ရာဥပဒေပြဋ္ဌာန်းရေးဟာဥပဒေပိုင်းမှာအရေးကြီးတဲ့အစိတ်အပိုင်းတစ်ခုလို့ထင်ပါတယ်အခုခါမှာဘိုးဘဏ်ကထုတ်ပြန်မှုပြင်ဆင်နေတဲ့ဘဏ္ဍာရေးလုပ်ငန်းဆိုင်ရာဥပဒေအောက်ကလုံထုံးလုံနီတရက်ဟာလည်းအရေးကြီးပါတယ်အကြံပေးလမ်းညွန်နိုင်စွမ်းတွေအားကောင်းလာအောင်လုပ်ပေးမယ့်အသီးစီစဉ်တွေဟာအရေးကြီးပါတယ်။ဘဏ္ဍာရေးအသုံးစိတ်ဆိုင်ရာဥပဒေတည်ဟာလည်းရည်လက်ကာလမှာဘဏ္ဍာရေးဆိုင်ရာမူဝါဒတွေအတွက်အင်တန်မှအရေးကြီးတဲ့အစိတ်အပိုင်းတစ်ခုဖြစ်ပါတယ်။ဒါတွေကအရေးကြီးတဲ့ကဏ္ဍတွေထဲမှာပါတယ်လို့ကျွန်တော်တို့ကတော့ယူဆပါတ
ယ်။ Fiscal policy over the medium term. So these are
တကယ်လို့မြန်မာစီးပွားရေးအတိတ်မှတုန်းကစစ်ဆေးရတွေအုပ်ချုပ်မှုအောက်မှာလွှမ်းမတဲ့စီမံခန့်ခွဲမှုတွေနဲ့ကြုံခဲ့ရပါတယ်။ကိုယ်ဆိုရင်အရသာဆူရတရက်လည်းတက်လာပြီလွတ်တော်ဆိုရင်လည်းလူလူကိုပို့ပြီးကုစားပြုမှုရှိလာပြီဆိုတော့အရသာဆူရလက်ထက်မှာမြမစီဝါရေးအနာဂတ်ကိုဘယ်လိုများဟောကိန်းထုတ်ချင်ပါလဲခင်ဗျာ
I mean the prospects are you know strong as we've highlighted in our last monitor there is
အလားလာတွေကတော့အင်တာမအားကောင်းတယ်ဆိုတာကျွန်တော်တို့ရဲ့နောက်ဆုံးစောင့်ကြည့်လေ့လာချက်မှာလည်းဖော်ပြထားပါတယ်စီဝါရေးနဲ့ပတ်သက်လို့အကောင်းမြင်တဲ့သဘောထားတွေလည်းအများအပြားရှိနေပါတယ်ဒီမှာလာပြီးတော့လုပ်ငန်းတွေလုပ်ဖို့စောင့်ဆိုင်းနေကြတဲ့ရင်းနှီးမြှုပ်နှံသူတွေလည်းအများအပြားရှိနေပါတယ်။စီးပွားရေးမှာဝယ်လို့အားကလည်းအားကောင်းလာနေတယ်လို့အကန့်အသတ်တွေနောက်ထပ်ဖယ်ရှားလာတဲ့အမျှဖွံ့ဖြိုးမှုတွေလည်းတိတက်ပိုအားကောင်းလာလိမ့်မယ်လို့ကျွန်တော်တို့ကမျှော်လင့်ထားပါတယ်။တစ်ချိန်တည်းမှာပဲကျယ်ပြန့်တဲ့မိုက်ခရိုစီးပွားရေးစနစ်ကိုတည်ငြိမ်အောင်ထိန်းထားတာစီးပွားရေးမှာကြုံရနိုင်တဲ့ရိုက်ခတ်မှုတွေကလည်းကြံ့ကြံ့ခံနိုင်အောင်ကာကွယ်ဖို့လိုအပ်တဲ့အရန်အတားတွေတိစောက်တာတွေကလည်းရရှိလာမယ်။တကယ်အကျိုးရလဒ်တွေကိုလည်းတွေ့မြင်နေရပါတယ်။ဒါကြောင့်လဲအကောင်းမြင်နိုင်တာတွေရှိပေမဲ့လဲမက်ခရိုစီးပွားရေးစနစ်တည်ငြိမ်မှုနဲ့ကြံ့ကြံ့ခံနိုင်စွမ်းရှိတဲ့မူဝါဒရေးရာအခြေခံမူပေါင်းတွေနဲ့တသက်မထဲဆောင်ရွက်သွားဖို့လဲလိုပါတယ
် and with maintaining macroeconomic stability and resilience
all right thank you so much
thank you very
thank you for your time
thank you
ဒါကတော့မြမရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။မကြခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာဆိုရင်တော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
။ VOA မြမပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြမစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
တို့ရရှင်တို့အခုဆက်ပြီးတော့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့အောက်တိုဘာလ10ရက်တနင်္လာနေ့နတ်နခင်းအစီအစဉ်ရဲ့ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ40 kHz 9433ညတို့အပြင်လိုင်းဒိုမီတာ50 kHz 9999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
ကုလိုမြန်မာကျောင်းဝင်တံပိုးချဆင်းတဲ့အခါထုံးစံအတိုင်းကုံစီဈေးနှုန်းနဲ့ဝန်ဆောင်ကဈေးနှုန်းတွေလိုက်ပြီးတက်လေးရှိပါတယ်ဒီလိုမြန်မာကျောင်းဝင်တံပိုးချဆင်းလို့
ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်ပြည်တွင်းတုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ကြမှာပါဒါအပြင်ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းကြားကြရအောင်မှာဖြစ်ပါတယ်တို့ရချင်ပါခင်ဗျာအခုရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုတင်ဆက်ပေးပါမယ်မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်နားဆင်နိုင်ကြပါပြီခင်ဗျာ
မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုတ်နဲ့လည်းဖြော်ပြပေးမယ်အပြင်သောရရှင်နေချင်းချင်းပေးပို့လာတဲ့မြတ်တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့ VOA Facebook စာမျက်နှာမှာရေးလာကြတဲ့ပရိသတ်တွေရဲ့အစားတွေကိုပြောပြပေးခြင်းပါတယ်။သောရရှင်ဦးဆန်းကတော့ VOA အစီအစဉ်တွေကိုထုတ်လွှင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဆိုပြီးတော့အခုလိုပြောလာပါတယ
်။ VOA မြန်မာသတင်းဌာနမိသားစုပျော်ရွှင်ချမ်းမြေ့ပါစေ။တည်ငြိမ်သတင်းထူးများကိုမှန်မှန်ကန်ကန်အချိန်နဲ့တပြေးညီတင်ပေးတဲ့အတွက်မြန်မာနိုင်ငံသားတွေအတွက်အတွင်းမြင်ဘူးတုဒ္ဒရတွေတလှေကြီးရရှိပြီးကြွယ်ဝစေပါတယ်။နောက်လဲသတင်းတွေနဲ့ဘူးတုဒ္ဒရတွေကိုအဆက်မပြတ်တင်ပေးနိုင်ပါစေ
။ VOA ပရိသတ်အတွက်အတွင်းမြင်ဘူးတုဒ္ဒရတွေအများကြီးပေးနိုင်တယ်ဆိုလို့ကြားရတာဝမ်းသာပါတယ်ရှင်။စိတ်ဝင်စားစရာသတင်းတွေဖတ်ရလို့ကျေးဇူးတင်ပါတယ်လို့ Facebook VOA စာမျက်နှာမှာဆိုလာသူကတော့သွားရှင်အောင်ကိုနိုင်ဖြစ်ပါတယ်။ဒါရိုက်ကြည့်လို့ရအောင်လဲကူညီပေးစီခြင်းပါတယ်။ဘယ်လိုမျိုးလုပ်ရမလဲဆိုတာနည်းနည်းမျှဝေပေးပါ။ကျေးဇူးတင်ပါတယ်လို့ပြောလာတာပါ။ဟုတ်ကဲ့ပါ။ကျမတို့အစီအစဉ်တွေကိုဒါရိုက်ကြည့်ရှုဖို့အတွက်ကတော့ဒီရုပ်မြင်သံကြားကဒါရိုက်ထုတ်လွှင့်တဲ့အချိန်မှာကြည့်ရှုလို့ရပါရဲ့နော်။ရှစ်ပေစလောင်းကနေဖမ်းယူပြီးတော့ကြည့်ရှုလို့ရပါတယ်။ဒါမဲ့လည်းအဲ့ဒီလိုမှအဆင်မပြေဘူးဆိုရင်တော့ဒီသွားရှင်က Facebook လဲသုံးနေစရာသိရလို့ Facebook မှာကျမတို့ဒီမြန်မာနိုင်ငံကိုတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့အချိန်တပြိုင်တည်းထဲ Facebook စာမျက်နှာပေါ်မှာလည်းကျမတို့ရုပ်မြင်သံကြားအစီအစဉ်ကိုတိုက်ရိုက်ထုတ်လွှင့်ပေးပါတယ်။ Radio အစီအစဉ်တွေကိုလည်းအခုစပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီနော်။ဒါကြောင့်မလို့ကျမတို့ဒီထုတ်လွှင့်ခြင်းဥပမာဟိုရုပ်မြင်သံကြားအစီအစဉ်ဆိုရင်တော့ည9:00 to 9:00 ခွဲအချိန်မှာအဲ့ဒီအချိန်မှာ Facebook စာမျက်နှာပေါ်တက်နေလိုက်တဲ့ဆိုရင်ပဲကျမတို့ Facebook စာမျက်နှာ VOA မြန်မာပိုင်းစာမျက်နှာကနေပြီးတော့ဒီရုပ်မြင်သံကြားထုတ်လွှင့်မှုကိုနေ့စဉ်တိုက်ရိုက်ထုတ်လွှင့်ပေးပါရနော်ဒီနေ့လေးစမ်းကြည့်ပါလို့ပြောချင်ပါတယ်သောရရှင်တော်တော်များများဒီနေ့နဲ့အဆင်ပြေကြပါရစေကိုဇော်လေးဆိုတဲ့ Facebook ကနောက်ထပ်သောရရှင်တယောက်ကတော့ VOA စာမျက်နှာမှာလာပြီးရေးထားတာပါလွန်ခဲ့တဲ့နှစ်90ကျော်စစ်အစိုးရအဆက်ဆက်သတင်းမှောင်ခေတ်တွေထဲမှာ VOA မြန်မာပိုင်းကသတင်းမှန်သိကျင်တဲ့သူတွေအတွက်တောက်ပတဲ့အလင်းနံတစ်ခုပါတဲ့အခုလိုမျိုးအမှတ်တရလေးပြောကြားပေးလာတာကျေးဇူးတင်ပါတယ် VOA အစီအစဉ်ကိုငငယ်လေးကနားထောင်ပြီးတော့ကြိုက်ခဲ့ပါတယ်ဆိုပြီးတော့အခုတော့အကန့်ကွက်ဆရာလေးတစ်ခုရှိလို့အစာရေးလာပါတယ်ဆိုတဲ့သောရရှင်ရဲ့အစာကိုလည်းဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်ဒီသောရရှင်က
VOA ကိုငငယ်ကလေးကနားထောင်ခဲ့ပါတယ်ကြိုက်ခဲ့ပါတယ်စစ်ဆိုးရအဆက်ဆက်အုတ်ချုပ်တာငယ်စဉ်ကလေးကခံခဲ့ရပါတယ်စစ်ဆိုးရအုတ်ချုပ်တာကိုမကြိုက်ခဲ့ပါဘူးအခုကိုတင်ထားတဲ့အဆိုးရအုတ်ချုပ်တာလာပိုင်းပဲရှိသေးတယ်ကိုကြိုက်ခဲ့တဲ့ VOA ကတိုက်ရိုက်လေလိုင်းအစီအစဉ်တို့တချို့သောကဏ္ဍတွေမှာနိုင်ငံအတွက်အကြောင်းဖြစ်စေမဲ့ခေါင်းစဉ်တွေမေးခွန်းတွေဥတီနေသလိုပဲအထူးသဖြင့်မနေ့ကတိုက်ရိုက်လေလိုင်းမှာမေးသွားတာတွေမကြိုက်ပါဘူးလက်ရှိဆိုးရဟာလာသားလေးပဲရှိပါသေးတယ်နိုင်ငံသားမှနေပြီးသတင်းလွတ်လပ်ခွင့်နေနဲ့ကိုထင်တိုင်းမပြောစေချင်ပါဘူးနိုင်ငံကြီးမှလုံနေတဲ့သတင်းသမားတွေပြီးပြီးသူတစ်ပါးနိုင်ငံရေးကိုအကျိုးမပြုတ်ရင်နေပါနှောက်ရက်သူမဖြစ်စေချင်ပါဘူး VOA ကိုတော့အမြဲတမ်းနားထောင်အားပေးနေမှာပါဗျာ
တရရဲ့လေလိုင်းအစီအစဉ်မှာဒီ VOA သတင်းတော့တွေမေးတာကိုမကြိုက်ပါဘူးဆိုပြီးတော့ဒီတော်ရရှင်ကသူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်ရှင်သတင်းလွတ်လပ်ခွင့်နဲ့ကိုထင်တိုင်းမပြောစေချင်ပါဘူးဆိုလို့ဒီတော်ရရှင်ရဲ့အစားထဲမှာပဲနိုင်ငံတကာမှာသတင်းလွတ်လပ်ခွင့်ရှိတယ်နဲ့ဆိုတာပါနေပြီးသားပါနော်ဒါကြောင့်မလို့ဘဲမလိုက်ဖဲသတင်းတင်ပြတာကိုတော့ခွင့်လွတ်ပါလို့ပြောချင်ပါတယ် Ilten ဆိုတဲ့တော်ရရှင်ရဲ့အစားကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါတယ်ရှင်သူကလည်းအမြဲနားထောင်တဲ့နောက်ထပ်တော်ရရှင်တစ်ယောက်ဖြစ်ပါတယ်
ည9နာရီသတင်းကိုအမြဲနားထောင်ဖြစ်ပါတယ်တခါတလေအတန်ကြည်လင်းပြတ်သားမှုတွေမရှိဘဲအားနေရင်10နာရီကနေ17နာရီအထိမကြေပွဲပြန်နားထောင်ပါတယ်VOA မှာနားမထောင်လိုက်ရင်တခုခုလိုနေသလိုပါပဲ VOA ဝိုင်းတော်သားတွေကလည်းအတန်ဩဇာကောင်းကြပါတယ်အားလုံးစိတ်ချမ်းသာကိုကျမ်းမှာပျော်ရွှင်ချမ်းမြေပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ
် VOA ကိုနားမထောင်ရရင်တခုခုလိုနေတယ်ဆိုလို့မလိုရအောင်လို့နေစဉ် VOA ကိုနားထောင်ရုပ်မြင်သံကြားကိုလည်းကြည့်ရှုပြီးတော့အားပေးပါလို့ပြောချင်ပါတယ်နော်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးမပြောခင်မှာတော့တော်ရရှင်တွေကိုအနောက်တိုင်းဒေးလီတဘုတ်နဲ့ကြားဖြတ်ပြီးတော့ဖျော်ဖြေပေးခြင်းပါတယ်။ The Chainsmokers အဖွဲ့နဲ့ Daya ပူးရဲပြီးတော့တည်ဆူထားတဲ့ Don't Let Me Down ဆိုတဲ့သချင်းလေးကိုနားဆင်ခံစားကြည့်ပါဦးနော
်
Chainsmokers အဖွဲ့နဲ့ Daya ပူးရဲပြီးတော့တည်ဆူထားတဲ့ Don't Let Me Down ဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါမြမတေးချစ်တော်ရရှင်တွေအတွက်လည်းမြမသချင်းလေးတစ်ပုဒ်နဲ့နောက်ပိုင်းမှာမေတ္တာတိလက်ဆောင်ဖျော်ဖြေပေးဦးမှာဖြစ်ပါတယ်နော်အခုတော့ဒီပင်စင်ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကအစာရေးပြီးတော့မေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုပြန်ကြားပေးခြင်းပါတယ်ဆက်သွယ်ရေးကအငိမ့်စားယူထားတာပါဆိုပြီးတော့မကွေးသားတော်ရရှင်ဦးတင်မောင်အေးစာရှိရေးပြီးတော့ရင်းဖွင့်လာပါတယ်ရှင
်ကျွန်တော်ကတော့မကွေးတိုင်းဒေသကြီးမကွေးမြမဆက်သွယ်ရေးလုပ်ငန်းရုံးမှာအောက်ခြေလာစာနယ်ဝန်ထမ်းဘဝနဲ့32နှစ်တာဝန်ထမ်းဆောင်ခဲ့ပြီးတော့အခုအသက်60ပြည့်ပြီဖြစ်တဲ့အတွက်အငိမ့်စားလာစာပင်စင်ခံစားနေပါတယ်အခုမေလ29ရက်နေ့ကမေလအတွက်ပင်စင်ထုတ်တဲ့အခါဂျွန်လပင်စင်လာစာထုတ်မယ်ဆိုရင်ကျွန်တော်သက်ရှိထင်ရှားရှိတဲ့အကြောင်းသက်ဆိုင်ရာရက်ွက်လူကြီးတူထောက်ခံစာပေးမှထုတ်ပေးမယ်လို့ပြောပါတယ်ကျွန်တော်ဇနီးကလည်းကျွန်တော်နဲ့အဆင့်တူလာစာဒူမြမဆက်သွယ်ရေးလုပ်ငန်းမှာ32နှစ်တာဝန်ထမ်းဆောင်ခဲ့ပြီးပင်စင်ခံစားနေတဲ့အချိန်မှာပဲနှစ်နှဲငယ်တွင်းမှာမမျှော်လင့်မဲ့ကွယ်လွန်သွားခဲ့ပါလေ။သာသမီထွန်းကားခဲ့ခြင်းမရှိပါဘူး။ဇနီးတဲ့မိသားစုပင်စင်ကိုလည်းကျွန်တော်ကိုယ်တိုင်ထုတ်ယူပါတယ်။အောက်ခြေလာစာနဲ့ဝန်ထမ်းတွေဖြစ်ကြတဲ့အတွက်ပင်စင်လာစာကလည်းတယောက်စာမလောက်ငားတဲ့တောင်းကနှမ်းများပဲဖြစ်ပါလေ။အခုကပင်စင်ရုံးကကြားသိရတာကတော့ဇနီးသေးလို့နောက်ရင်တောင်ပြုမယ်၊ခင်မွန်းသေးလို့နောက်ရင်တောင်ပြုမယ်ဆိုရင်မိသားစုပင်စင်မရတော့ဘူးလို့သိရပါလေ။နိုင်ငံတော်ဝန်ကြီးရှိလာများထမ်းဆောင်ခဲ့ကြပြီးဘဝနီကုံပိုင်းရောက်နေသူတွေအပေါ်မှာဘားကြောင်များတရားစိတ်ပြောက်ရသလဲပြီးခဲ့တဲ့နှစ်အနေငယ်တွင်ကနိုင်ငံအုပ်ချုပ်သူများတက်တန်းတို့ကာလအတွင်းအာဏာလွဲသုံးစားလို့ကိုကျိုးရှာနိုင်ငံပိုင်တရားစာတာတွေကိုပိုင်ပစ္စည်းလို့သဘောထားဘီလီယံပေါင်းများစွာအိတ်ထဲထည့်ခဲ့ကြပါလေမြန်မာပြည်ကိုကမ္ဘာဆင်းရဲသောနိုင်ငံဖြစ်အောင်ဖန်တီးသူများကတော့အိမ်တွေမြေတွေပိုင်ဆိုင်ခွင့်တွေနဲ့နိုင်ငံတော်ဝန်ရိုးသားစွာနှစ်ရှည်လာများထမ်းဆောင်ခဲ့ကြတဲ့အောက်ခြေဝန်ထမ်းပင်စင်စားတွေကိုတော့တနာငဲ့ညာပါလို့ VOA ကတစဉ်နိုင်ငံတော်အစိုးရကြီးသိစေရန်တင်ပြပါပါတယ်ခင်ဗျာ
။ဒ ဒီတော့ရှင်ရဲ့စာကိုဖတ်ပြီးတော့ကျွန်မအမေရိကန်ပြည်အောင်စုကဒီအကျိုးခံစား권အကြောင်းလေးလည်းနည်းနည်းရှင်းပြပေးကြပါရစေနော်။အမေရိကန်ပြည်အောင်စုမှာတော့အလုတ်ကအနာယူရင်လူမှုဖူလုံရေးဝင်ငွေရရှိပါတယ်။ဒီလူမှုဖူလုံရေးငွေဆိုတာကလည်းကိုယ်အလုတ်လုပ်တဲ့တက်တန်းတစ်ချောင်းမှာကိုယ့်ရဲ့ဝင်ငွေတွေကနေဖယ်ပြီးဆူလာခဲ့ရတဲ့ငွေဖြစ်ပါတယ်။အဲ့မှာကိုယ့်အိမ်ထောင်ဘက်ကတည်သွားရင်ပဲဖြစ်ဖြစ်သူနဲ့ကွဲသွားရင်ပဲဖြစ်ဖြစ်အိမ်ထောင်တက်တန်း၁၀နှစ်ထက်ကြာကြာပေါင်းခဲ့ရင်တော့အရင်အိမ်ထောင်ဘက်ရဲ့လူမှုဖူလုံရေးဝင်ငွေကနေပြီးအကျိုးခံစား권ရကြပါတယ်။ဒါမဲ့လေကိုကဒီအသက်80မတိုင်ခင်မှာအိမ်အောင်ပြန်ပြုတ်လိုက်တယ်ဆိုရင်တော့အဲ့ဒီပြုတ်လိုက်သူရဲ့အကျိုးခံစား권ကိုမရနိုင်ပါဘူးအသက်80ကျော်မှအိမ်အောင်ပြန်ပြုတ်ပြုတ်ရယ်ဆိုရင်တော့ကို့အရင်အိမ်အောင်ဘက်ရဲ့အကျိုးခံစား권တွေကိုကိုဆက်ပြီးတော့ရယူနိုင်ပါတယ်ဒါမဲ့လေအဲ့ဒီမှာတခုရှိတာကအရင်အိမ်အောင်ဘက်ရဲ့အကျိုးခံစား권ကိုကိုကဆက်ပြီးတော့ယူနေမယ်ဆိုရင်အခုကိုအစ်စ်လက်ထပ်လိုက်တဲ့သူရဲ့အကျိုးခံစား권ကိုကိုကမရနိုင်ပါဘူးဒါမဲ့လေအရင်အိမ်အောင်ဘေးရဲ့အကျိုးခံစား권ကအခုလက်ရှိကိုယူလိုက်တဲ့သူရဲ့အကျိုးခံစား권ထက်ပိုများမယ်ဆိုရင်တော့များတဲ့သူစီကအကျိုးခံစား권ကိုရွေးပြီးတော့ဘသူရဲ့အကျိုးခံစား권ကိုယူမလဲဆိုတာလုပ်လို့ရပါတယ်။နှစ်ယောက်ရဲ့အကျိုးခံစား권ကိုတပြိုင်တည်းမရနိုင်တာဖြစ်ပါတယ်။ဆုံးသွားပြီဖြစ်တဲ့အရင်အိမ်အောင်ဘေးစီကရတဲ့အကျိုးခံစား권ကိုယူမလားအခုလက်ရှိအိမ်အောင်သေးရဲ့အကျိုးခံစား권ကိုယူမလားရွေးချယ်ရပါတယ်။အတူပြောရမယ်ဆိုရင်တော့မိုးဆိုးမှာမိုးဆိုးဖို့ကအိမ်အောင်ပြန်ပြုတ်ရယ်ဆိုရင်အိမ်အောင်ဘက်အစ်စ်ရဲ့အကျိုးခံစား권နဲ့အိမ်အောင်ဟောင်းရဲ့အကျိုးခံစား권နှစ်ခုတည်းကနေတစ်ခုကိုရွေးပြီးတော့ရယူနိုင်ပါတယ်။ဒီမြန်မာနိုင်ငံမှာဖြစ်တဲ့ပုံမေးကြည့်တော့ဟုတ်ပါတယ်။ကိုအိမ်အောင်ပြုတ်လိုက်ရင်အရင်အိမ်အောင်ဘေးရဲ့အကျိုးခံစား권မရတော့တာဟုတ်ပါတယ်။ဒါပေမဲ့ကိုအိမ်အောင်ပြုတ်လိုက်တဲ့သူရဲ့အကျိုးခံစား권ကသူနဲ့အတူပါလာမလားဒါမှမဟုတ်ကိုအိမ်အောင်ပြုတ်လိုက်တဲ့သူကအလုံးလက်မဲ့ဘွားမှာတခြားလုံးလဲအလုံးလုံးမလာဘူးဒီလိုမျိုးပင်စင်အကျိုးခံစား권လည်းမရှိဘူးဆိုရင်တော့အမေရိကန်ပြည်အောင်စုမှလို့အလုံးလက်မဲ့အကျိုးခံစား권ပေးတာမျိုးလည်းမြန်မာနိုင်ငံမှာမရှိဘူးဆိုတော့အဲဒီကကိုအိမ်အောင်ဘက်အစ်စ်ရဲ့အကျိုးခံစား권ကိုသူတို့နှစ်ယောက်စလုံးရရှိမှာမဟုတ်ပါဘူးเนาะတကယ်တမ်းဆိုရင်တော့ဒါတနိုင်ငံနဲ့တနိုင်ငံစနစ်တွေလည်းတော်တော်လေးကိုကွဲပြားကြပါတယ်အမေရိကန်ပြည်အောင်စုကအခြေအနေကိုပဲကျွန်မဗဟုသုတအနေနဲ့ပြောပြပေးတာဖြစ်ပါတယ်နော်။သောရရှင်ရဲ့အစာတွေကိုပြန်ချပေးတာဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါတယ်။နောက်ပိုင်းမှာတော့သောရရှင်ရဲ့အတွက်ခစ်ပေါ်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်။ကျွန်တော်တို့ view ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတွေကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရရှိနေတဲ့မြန်မာတချင်းတွေတပုတ်မေတ္တာတိလက်ဆောင်ပေးခြင်းပါတယ်ရှင်ဒီအခုနှစ်ပိုင်းတွေအတွင်းမှာလူငယ်တွေကြားမှာအထူးရေပန်းစားနေတဲ့ Bobby Soxer တည်ဆူထားတဲ့တချင်းလေးဖြစ်ပါတယ်21ဆိုတဲ့အခွေတွေကနေပြီးတော့အိရှင်မစိတ်ကူးဆိုတဲ့တချင်းလေးဒီတချင်းလေးကရည်လဲရည်ရပါတယ်ဒီတချင်းလေးကိုတော့ရရှိနေနားဆင်ခံလာကြည့်ပါဦးနော်
ပင်ဒီကပြတဲ့ဓာတ်ရဲ့ရာသာဆိုတာကိုတွက်ခါချိရတဲ့သူနဲ့ထိမ့်ညာလက်ထက်မှာတရက်ကွက်လုံးချမ်းလက်မထားပါတိတ်တက်စင်အကုန်ဖိတ်ချားမှာတခင်အခမ်းမဲ့စားစရာအလှမန်းတဲ့ကချင်းတဲ့ကိုကြလာလက်ဖွဲ့ပစ္စည်းတွေထားစရာစနစ်တကျတော့စီစဉ်ထားပါနှစ်ဖက်မိပါနဲ့မိတ်ဆွေများစွာအဲဝဲပချင်ဖြစ်မှာကိုအာနာအားလုံးကဝိုင်းပြီးဂုံပြုတ်ပေးတဲ့ပွဲမုံမင်္ဂလာတပါပ
ါဘော်မီဆော့ဆာတီဆိုထားတဲ့အင်ရှင်မစိတ်ကူဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံရဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာ မြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
ဒါကတော့အေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ဒီအစီအစဉ်ကိုတင်းငွနေနေညပိုင်းနဲ့တင်းင်းလာနေမနေ့ဖက်အစီအစဉ်တွေမှာနားတော်တာဆင်နေပါတယ်ခင်ဗျာအခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်ကိုထုတ်လွှင့်ပေးပါတော့မယ်ကြက်ငွေတန်ဖိုးကြတဲ့ခရက်ကိုဘယ်သူတွေအဓိကခံစားနေရတယ်ဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်ခင်ဗျာမတ်အင်ဂျင်နဲ့ကကူညီပြီးတော့တင်ဆက်ထားပါတယ်နားဆင်ကြည့်ကြပါခင်ဗျာ
ပြီးခဲ့တဲ့ရက်ပိုင်းကမြန်မာနိုင်ငံဘူပန်တာဝန်ရှိသူတွေဟာနိုင်ငံသားငွေလဲလှယ်ရေးလုပ်ငန်းလိုင်စင်ရရှိပြီးလုပ်ကိုင်နေကြတဲ့ပုဂ္ဂလိကဘဏ်တာဝန်ရှိသူတွေငွေလဲကောင်တာတာဝန်ရှိသူတွေကိုခေါ်ယူတွေ့ဆုံမှုပြုခဲ့ပါတယ်။အဲ့ဒီခေါ်ယူတွေ့ဆုံမှုနဲ့ပတ်သက်ပြီးပုဂ္ဂလိကဘဏ်တာဝန်ရှိသူတယောက်ပြောတာကတော့အထွေထူးမဟုတ်ပါဘူး။ထုံးစံတိုင်းဒေါ်လာဈေးတွေတက်လာလို့ဈေးမကစားကြဖို့ဘူပန်စီမင်းစည်းကမ်းတွေကိုလိုက်နာကြဖို့ပြောတာပါလို့ဆိုပါတယ်။သူပြောတာမှန်ပါတယ်။မြန်မာနိုင်ငံမှာဒေါ်လာဈေးအမြန်ဆန်တက်သွားတဲ့အခါတိုင်းတနည်းအားဖြင့်မြန်မာကျပ်ငွေတန်ဖိုးထိုးကျသွားတဲ့အခါတိုင်းဘူပန်ကအဲ့လိုပဲလှုပ်လှိလှုပ်ထားရှိတာပါအခြားမြန်မာကျပ်ငွေတန်ဖိုးတည်ငြိမ်အောင်ထိထိရောက်စွမ်းဆောင်ပေးနိုင်ခြင်းတော့မရှိပါဘူးအခုဒီချိန်အစိုးရသည်လက်ထက်မှာမြန်မာကျပ်ငွေတန်ဖိုးဘာကြောက်ကူးလို့မြန်မြန်ဆန်ဆန်ကျဆင်းသွားရတာလဲဒီလိုဖြစ်ရမျိုးဟာတိုင်းပြည်စီးပွားရေးကိုဘယ်လိုသက်ရောက်နိုင်တယ်လဲဆိုတာနဲ့ကုစားဖို့နီးနာတွေမရှိတော့ဘူးလားဆိုတာဂုရုပတ်ဆွေးနွေးတင်ပြသွားပါမယ်
တကယ်တော့မြန်မာကျပ်ငွေတန်ဖိုးဟာဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်မလာခင်ကတည်းကတရိပ်ရိပ်ကြာဆင်းနေတာပါအစိုးရသစ်စပြီးတာဝန်ယူတဲ့ဧပြီလ1ရက်နေ့မှာအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1200ဈေးပေါက်ပါတယ်နောက်ပိုင်းတက်လိုက်ကျလိုက်နည်းနည်းပါးပါးဖြစ်ပြီးစက်တင်ဘာလဆန်းနဲ့လက်ရှိအောက်တိုဘာဒုတိယအပတ်ထိအချိန်အဟုန်နဲ့မြင့်တက်ပါတယ်ပြီးခဲ့တဲ့အောက်တိုဘာ၄ရက်နေ့ကတော့အမြင့်ဆုံးအနေနဲ့ဒေါ်လာ1288ကျပ်ဈေးအထိဖြစ်ပေါ်ခဲ့ပြီးနောက်ပိုင်းဈေးနည်းနည်းကျသွားလိုက်တာအောက်တိုဘာလ9ရက်နေ့မှာတော့ဒေါ်လာ1290ဈေးပေါက်ပါတယ်။ဗဟိုဘဏ်ရဲ့ငွေလဲသတ်မှတ်နှုန်းကတော့ဒေါ်လာ1260ကျပ်ပါ။ပြင်ပငွေလဲနှုန်းနဲ့တိတ်အကွာကြီးတော့မဟုတ်တော့ပါဘူး။အစိုးရသည့်တက်တန်း6လတာကာလမှာဒေါ်လာဈေးနှုန်းကျပ်90လောက်တက်သွားတာပါ။မြန်မာကျပ်ငွေနဲ့နှိုင်းယှဉ်ရင်ဒေါ်လာဈေးတစ်ခုတည်းတက်တာမဟုတ်ပဲအခြားထိုင်းဘတ်တရုတ်ယွမ်စင်ကာပူဒေါ်လာအားလုံးအချိုးအစားအလိုက်လိုက်တက်တာမို့မြန်မာကျပ်ငွေတန်ဖိုးကျဆင်းသွားတယ်လို့ဆိုနိုင်ပါတယ်တွက်ကြည့်ရင်6လအတွင်းမြန်မာကျပ်ငွေတန်ဖိုး 5.8 ရာခိုင်နှုန်းကျဆင်းသွားတာပါဒီငွေတန်ဖိုးမနှဲပါဘူးအတိတ်ဘက်ကတော့ဧပြီလ1ရက်နေ့တုန်းကတလလစာကျပ်တသိန်းရယူသူဟာအခုအောက်တိုဘာထဲမှာတော့သူ့လစာ6,400လောက်ပဲတန်ဖိုးရှိတော့တဲ့သဘောသွားသက်ရောက်ပါတယ်။ပြီးခဲ့တဲ့နှစ်အနိုင်ဆုံးလုခတစ်နှစ် 3,600 တက်မှတ်ချက်နဲ့နှိုင်းရှင်ရင်တော့အခုချိန်မှာ 3,600 ကျပ်ထက်အများကြီးဝယ်လိုအားနည်းသွားပါပြီ
။ခုလိုမြန်မာကျပ်ငွေတန်ဖိုးကျဆင်းတဲ့အခါထုံးစံအတိုင်းကုန်စည်ဈေးနှုန်းနဲ့ဝန်ဆောင်ကဈေးနှုန်းတွေလိုက်ပြီးတက်လေရှိပါတယ်။ဒီလိုမြန်မာကျပ်ငွေတန်ဖိုးကျဆင်းလို့ကုန်စည်နှုန်းတက်တဲ့ဒဏ်ကိုပိုပြီးခံစားရတာကအောက်ခြေဝင်ငွေနဲ့ပြည်သူတွေပါ။သူတို့ရတဲ့ဝင်ငွေတက်မလာပေမဲ့ကုန်စည်နှုန်းကတက်နေတဲ့အတွက်ကောင်းကောင်းဒုက္ခရောက်ကြရတာပါပဲဒေါ်လာစည်းနှုန်းတွေမတည်ငြိမ်တော့နောက်ထပ်ဒုက္ခရောက်ကြသူတွေကတော့နိုင်ငံသားငွေအသုံးပြုရသူတွေနိုင်ငံသားထွက်ရမယ့်သူတွေပါအခုလိုဒေါ်လာပြင်ပစည်းဟာဘူပန်သတ်မှတ်စည်းနှုန်းနဲ့ကွာခြားနေရင်အတက်ကျန်းနေရင်ငွေလဲလှယ်ရေးလိုင်စင်ရထားတဲ့ပုဂ္ဂလိကဘဏ်တွေငွေလဲကောင်တာတွေမှာဒေါ်လာနဲ့အခြားနိုင်ငံသားငွေတွေလွယ်လွယ်ဝယ်လို့မရတော့ပါဘူးလူတစ်ယောက်ကိုဒေါ်လာ200 300စသဖြင့်ကန့်သက်ပြီးရောင်းတာဒေါ်လာမရှိလို့ဆိုပြီးအယောင်းကောင်တာကိုစောစောပိတ်တာစတာတွေလုတ်တက်လို့ပါပဲဒီအတွက်ဒေါ်လာရောင်းချင်သူပြည်သူတွေဟာငွေလဲကောင်တာတွေမှာဈေးနှိမ်တာခံရပြီးဒေါ်လာလိုအပ်သူတွေကတော့ပြင်ပမှောင်ကိုပေါက်ဈေးမှာသွားဝယ်ရတယ်ဆိုတော့ကမောက်ကမအခြေအနေမျိုးအမြဲလိုလိုကြုံကြရပါတယ်
လက်တလောမြန်မာကျပ်ငွေတန်ဖိုးကျဆင်းသွားရတဲ့ပြဿနာနဲ့ပတ်သက်ပြီးစီးပွားရေးပညာရှင်တွေကအမျိုးမျိုးခန့်မှန်းပြောဆိုကြပါတယ်။ပြောဆိုရမှာအဓိကတူညီတဲ့အချက်ကအစိုးရဘတ်ဂျက်လုံငွေပြတာများလို့လို့ဆိုကြပါတယ်။နောက်တစ်ချက်ကပို့ကုန်နဲ့သွင်းကုန်မှာသွင်းကုန်များပြီးနိုင်ငံခြားငွေလိုအပ်ချက်များတာကြောင့်ဖြစ်တယ်လို့လည်းမှတ်ချက်ပေးကြပါတယ်။ပိုပြီးဖြစ်နိုင်ခြေရှိတာကလွှတ်တော်တစ်ကနေတောင်သူလေသမားတွေအတွက်စိုက်ပျိုးစရိတ်ချင်းငွေပမာဏအများအပြားချေးပေးလိုက်တဲ့ကိစ္စအကြောင်းပါပဲဒီလိုချင်းငွေပိုထုတ်ချေးပေးနိုင်ဖို့လွှတ်တော်တွင်ဗဟိုဘဏ်တာဝန်ရှိသူတယောက်လာပြီးတင်ပြရမှာတော့ပုံမှန်လှည့်လည်နေတဲ့ငွေကြေးတွေတဲကနေချေးပေးဖို့တော့ငွေမရှိဘူးဒါပေမဲ့ငွေတိုက်စာချုပ်တွေရောင်းချရာကနေငွေတွေဖြစ်စီငွေစကူရိုက်ထုတ်ထားပြီးလှဲ့လေငွေကြေးတဲ့မထက်သွင်းရတဲ့ငွေတွေကဖြစ်စီချေးပေးနိုင်ကြောင်းအဲ့ဒီလိုချေးပေးလိုက်ရင်ကြက်ငွေတန်ဖိုးကျဆင်းမှုတော့ဖြစ်ပွားနိုင်ကြောင်းကြိုတင်တတိပေးပြောဆိုထားပြီးဖြစ်လိုပါပဲအခုငွေတန်ဖိုးကျဆင်းမှုအကြောင်းရင်းနဲ့မှအဲ့ဒီကိစ္စလဲပါနိုင်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကမ္ဘာ့ဘဏ်ကထုတ်ပြန်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံမှာငွေကြေးဖောင်းပွားမှုနှုန်းမြင့်မားနိုင်ပေမဲ့စီးပွားရေးတိုးတက်မှုကတော့ 9.8 ရာခိုင်နှုန်းလောက်တိုးတက်နိုင်မယ်လို့ခန့်မှန်းထားပါတယ်။အခုလိုငွေတန်ဖိုးဖောင်းပွားတယ်ဆိုတာဟာစီးပွားရေးဖွံ့ဖြိုးဖို့တာဆူနေတဲ့နိုင်ငံတွေအတွက်ဖြစ်တတ်တဲ့သဘာဝလို့ဆိုပေမဲ့မြန်မာနိုင်ငံလိုအာဏာရှင်စနစ်ကနေဒီမိုကရေစီစနစ်ကူးပြောင်းတဲ့နိုင်ငံမျိုးအတွက်ကတော့အထူးသတိထားဖြည့်ရှင်းပေးရမယ်ပြဿနာတစ်ခုလို့သတ်မှတ်နိုင်ပါတယ
်။အစိုးရစစ်တက်လာတဲ့အခါပြည်သူတွေအထူးသဖြင့်အောက်ခြေကစင်းသားပြည်သူတွေကမျောလင်းချက်ကြီးကြီးမားမားထားကြပါတယ်။ဒါပေမဲ့ဒီကနေ့ချိန်ထိအစိုးရသည်ဟာအလုတ်ကန်အခွင့်အလမ်းများများဆဆဖော်ထုတ်ပေးတာအောက်ခြေပြည်သူတွေအကျိုးခံစားနိုင်မဲ့စီးပွားရေးပေါ်လစီမချမှတ်နိုင်သေးတာစတဲ့ပြဿနာတွေရှိနေတဲ့ကြားထဲငွေဖောင်းပွားမှုလို့ကြက်ငွေတန်ဖိုးကျဆင်းတဲ့ပြဿနာပါပေါ်ထွက်လာလေတော့စင်းသားပြည်သူတွေအတွက်ငွေပူရကင်းမောက်ကင်းဆိုင်မဲ့အခြေအနေရောက်စေပါတယ်။လက်ရှိအစိုးရဘတ်ဂျက်လုံငွေပမာဏကြီးမားနေတဲ့အောက်မှာနိုင်ငံသားအရငွေကြေးရံပုံငွေနဲနေတဲ့အောက်မှာဗဟိုဘဏ်ဟာမြန်မာကျပ်ငွေတန်ဖိုးတည်ငြိမ်အောင်မထိန်းနိုင်ပါဘူးဒီအတွက်ကျပ်ငွေတန်ဖိုးကျဆင်းမှုကြောင့်ပေါ်ပေါက်လာတဲ့ကုန်စည်နှုန်းကြီးမြင့်ခြင်းလိုပြဿနာမျိုးအောက်ခြေပြည်သူလူထုပေါ်ရက်ခတ်မှုနည်းသထက်နည်းအောင်တနည်းတိုင်းပြည်တည်ငြိမ်အောင်အစိုးရအနေနဲ့အထူးလေးထားအကောင့်ထဲပေါ်ပေးသင့်ပါကြောင်းတင်ပြလိုက်ရပါတယ်
ကျန်ွေတန်ဖိုးကြတဲ့ကြီးရဲ့ဘသူတွေအဓိကခံနေရတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတဲ့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်စပိန်နိုင်ငံဘာစီလိုနာမြို့တောင်ပိုင်းကနွားရင်တက်ကွင်းကြီးထဲမှာလူတွေတယောက်ပေါ်တယောက်တက်ပြီးတော့တသင်းနဲ့တသင်းဘသူပို့ပြီးတော့မြင့်မြင့်ရောက်နိုင်တယ်လဲဆိုတာကိုရှင်းပြန်ကြပါတယ်ဒါရီတန်ချောင်းနေပါဇက်သေးကိုထုတ်ချင်းပေါက်ထက်ပြရတဲ့တတ်တက်လွတ်စားပွဲတော်တစ်ခုကိုထိုင်းနိုင်ငံတောင်ပိုင်းဖူးကံမြို့မှာကျင်းပနေပါတယ်အဲ့ဒီလိုထူးထူးခြားခြားသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငင်းချမ်းတို့ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဇွန်ဘီဖောက်ကောင်တွေတောင်သူကျောင်းသားတွေကိုလိုက်ကိုက်နေတာအော်ဟစ်ပြေးလွှားနေတဲ့အတန်တွေကိုဩစတြေးလျနိုင်ငံဆစ်ဒနီတက္ကသိုလ်ထဲမှာကြားရမြင်ရမှာဖြစ်ပါတယ်ဇက်တောင်းလို့နာမည်ပေးထားတဲ့ဒီပွဲတော်မှာပါဝင်သူတွေဟာဇွန်ဘီဖောက်ကောင်တွေမျိုးရဲကိုဝင်စည်းထားတဲ့ပုံစံမျိုးတရုတ်ဆောင်ခဲ့ကြတာပါအသက်ရှင်ကျင်သူတွေကတော့သတ်မှတ်ထားတဲ့ထွက်ပြေးလို့ရတဲ့နေရာတွေကိုပြေးကြရတာဖြစ်ပါတယ်အဲ့ဒီကိုသွားတဲ့လမ်းတစ်လျှောက်မှာတော့ဇွန်ဘီတွေရဲ့တိုက်ခိုက်မှုကိုရှောင်ရှားရမှာဖြစ်ပါတယ်ဒီလိုပွဲတော်မျိုးဟာဗီဒီယိုဂိမ်းတွေကအတိုင်းလှုပ်ဆောင်ကြတာဖြစ်ပြီးတော့ကွာခြားတာကတော့ဗီဒီယိုဂိမ်းတွေကလို့ခဏရပ်ထားလို့မရပါဘူးဓာတ်ကြိုးဆွဲဖြိုးလိုက်တာမျိုးလို့အိမ်သာခဏသွားလိုက်အောင်မဲဆိုပြီးရပ်ထားလို့လည်းမရတဲ့အတွက်ပေါ်ပြီးပြောဖို့ကောင်းတယ်လို့ဇွန်ဘီဖောက်ကောင်လိုတရုတ်ဆောင်တဲ့အမျိုးသမီးတို့ကပြောပါတယ်ပွဲအစမှာတော့လူတွေအများကြီးရှိပြီးဇွန်ဘီဖောက်ကောင်ကနည်းနည်းလေးရှိတာပါဒါပေမဲ့ဇွန်ဘီတွေကလူကိုထိလိုက်တာနဲ့အဲ့ဒီလူကဇွန်ဘီဖြစ်သွားတာပါဒီလိုကစားပွဲတွေဟာဩစတြေးလျမှာအရင်ခေတ်စားနေပြီးတော့လက်တလော New South Wales တက္ကသိုလ်မှာကျင်းပသွားတဲ့ပွဲမှာဆိုရင်ဝင်ကြီးတစ်ယောက်ကို34ဒေါ်လာကျသိမ်းပြီးတော့လက်မှတ်တွေဟာမိနစ်ပိုင်းအတွင်းမှာရောင်းကုန်သွားခဲ့ပါတယ်ခင်ဗျာ
စပိန်နိုင်ငံဘာစီလိုနာမြို့တောင်ပိုင်းကထာရာဂိုနာမြို့နွေရိုင်းသက်ကွင်းကြီးထဲမှာတော့နှစ်စဉ်ကျင်းပလေးရှိတဲ့လူမျိုးစင်စောက်တဲ့ပွဲကိုလူထောင်ပေါင်းများစွာလာရောက်ကြပါတယ်။ဒီနှစ်စဉ်ကျင်းပတဲ့ပွဲမှာလူတွေတယောက်ပေါ်တယောက်တက်ပြီးတော့တသင်းနဲ့တသင်းဘယ်သူကပို့ပြီးမိမိရောက်နိုင်တယ်လဲဆိုတာကိုပြန်ကြရတာပါ။ Castells လို့ခေါ်တဲ့လူမျိုးစင်စောက်တဲ့ပွဲဟာလွန်ခဲ့တဲ့နှစ်ပေါင်း200လောက်ကတည်းကကတ်လန်ဒေသမှာစတင်ခဲ့တဲ့ရွေးရတစ်ခုဖြစ်ပါတယ်။အသင်းတစ်သင်းမှာလူ85ယောက်ကနေ900အထိပါဝင်နိုင်ပြီးတော့သူတို့ကိုခိုးလာလို့ခေါ်ကြပါတယ် အသင်းထဲမှာအမျိုးသားတွေသာမကအမျိုးသမီးတွေလည်းပါပါတယ်။ခန္ဓာကိုယ်ပေါ့ပါတဲ့သူတွေကမျှော်စင်အပေါ်ပိုင်းမှာနေကြရပြီးကြံ့ခိုင်တောက်တင်းတဲ့သူတွေကအောက်ကထောက်ပံ့ပေးရတာပါ။လူမျှော်စင်စောက်တဲ့အချိန်မှာဂီတသချင်းတွေဖွင့်ထားပြီးတော့မျှော်စင်တစ်ခုကတိုက်အလွာ6လွာကနေ10လွာလောက်အထိအမြင့်ရှိပါတယ်ရှင်။
နာမည်ကြီးစာရေးဆရာ George Orwell ရဲ့နာမည်ကျော် Animal Farm ဝတ္ထုစာအုပ်ထဲကဝတ်တွေအကြောင်းဖတ်ဖူးကြတဲ့သူတွေရှိမှာပါအခုဒီတရုတ်ပြည်ကဝတ်တွေကတော့အပြေးပြိုင်တယ်လို့ရေကူးလဲပြိုင်ကြပါတယ် Orwell စာအုပ်ထဲကဝတ်တွေလို့မဟုတ်ပဲဒီဝတ်တွေကဂေါ်ဘီရွက်ကလေးလမ်းတစ်လျှောက်ချထားလိုက်ုံနဲ့အဲ့ဒီလမ်းကြောင်းအတိုင်းပြေးကြရေကူးကြလှုပ်ကြပါတယ်သူတို့ကိုအားကစားသမားတွေဖြစ်အောင်အခုလိုပြေးလွှားစော်ကစားနေအောင်လို့ဖန်တီးပေးထားတာဖြစ်တယ်လို့ဒီချန်ပိုင်ရှင်ကပြောပါတယ်ခင်ဗျာ
ထိုင်းနိုင်ငံတောင်ပိုင်းဖူကက်မှာကျင်းပတဲ့တသက်လွတ်စားပွဲတော်တစ်ခုမှာတော့ဓားရီတန်ချောင်းတွေကိုပားတဲ့ကိုထုတ်ချင်းပေါက်ချဲ့ပြီးတော့ဆင်နွှဲကြပါတယ်။တာအိုဘာသာရေးယုံကြည်ချက်ဖြစ်တဲ့အေဂရစ်နှစ်ဖရာ၉ပါးကိုပူဇော်တဲ့ဒီပွဲကိုအရှိတောင်အာရှကတရုတ်လူမှုအသိုင်းအဝိုင်းတွေမှာကျင်းပကြတာပါ။ဒီပွဲကိုဆင်နွှဲဖို့အတွက်တသက်လွတ်ကိုရစားပါတယ်။ပြီးရင်တော့ယုံကြည်မှုအရခန္ဓာကိုယ်ရဲ့ကိုခြုံထက်တဲ့ပစ္စည်းတွေနဲ့ထိုးပေါက်ပြကြတာဖြစ်ပါတယ်။နောက်ပြီးပူလောင်နေတဲ့မီးသွေးတွေပေါ်ကိုလည်းခြေပလာနဲ့ဖျက်လျှောက်ပြရတာမျိုးတွေလည်းပါပါတယ်။အယောင်စုံဝစ်ထားတဲ့ပါဝင်ဆင်နွယ်သူတွေဟာနောက်ခံပုံစံတွေကြောင့်ရောပွဲတော်တွင်ယုံကြည်မှုတွေကြောင့်ပါနာကျင်မှုကိုမခံစားရဘူးလို့ပြောပါတယ်။တသက်လွတ်စားတာအပြင်လိင်ဆက်ဆံမှုရှောင်ရှားတာအရက်တောက်တာလောင်းကစားလုပ်တာတွေကိုပါရှောင်ကျဉ်ကြပါတယ်။အခုလိုလှုပ်ဆောင်မှုတွေကြောင့်ကံကောင်းမှုတွေကိုရလာစေတယ်လို့လည်းယုံကြည်ကြတာပါရှင်။
ဒါကတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American တန်ကတနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့၈ :00 နဲ့ 9:00 အထိလိုင်းဒိုမီတာ16 19နဲ့ 24 တို့ကနေပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ VOA မြန်မာပိုင်းရဲ့မနေ့ခင်းအစီအစဉ်တွေမကြာခင်မှာပြီးဆုံးတော့မှာပါ။အခုတော့ကြန့်ရှိတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။ရခိုင်ပြည်နယ်မောင်တော်ကနေ जा ဆောင်ဌာနချုပ်ဖြစ်တဲ့ကြီးကံပြင်ဌာနချုပ်ပြင်ကိုရံကောင်းနဲ့ငါခူရစခန်းတို့ကပါအမည်မသိလက်နက်ကင်တပ်ဖွဲ့တွေကတနင်္လာနေ့မနေ့တနင်္လာလောက်မှာဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တဲ့အတွက်ရဲတပ်ဖွဲ့ဝင်ကိုဦးသေဆုံးခဲ့ရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကသက်ဆိုင်အဖွဲ့အစည်းတွေနဲ့အတူကင်တွဲဖြစ်ရှင်းမှုအတွက်လှုပ်ဆောင်နေပါတယ် Republican Party သမ္မတလောင်းDonald Trump ကိုစိတ်မလုံးမချုံခံစားနေရသူလို့ American သမ္မတ Barack Obama ကခေါ်ဆိုလိုက်ပြီးသူဟာသူ့ကိုယ်သူဂုဏ်တင်နိုင်မှုတခြားသူတွေကိုနှိမ်တက်တဲ့သူလို့ပြောပါတယ်။ Syria နိုင်ငံအလက်ပိုမျိုးရင်းအပြင်းထန်ဗုံးကျဲတိုက်ခိုက်နေရတဲ့အဆုံးသက်ရေးသဘောတူညီချက်ရဖို့ကုလသမဂ္ဂဆုံးဖြတ်ချက်ချဖို့စနေနေ့ကမှအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်အစိုးရတပ်တွေကသဘုံထိန်ချုပ်ရတဲ့အရှိပိုင်းကိုအပြင်းထန်ထိုးစစ်ဆင်နေပါတယ်။2016ခုနှစ်ငြိမ်းချမ်းရေးနိုဘယ်ဆုရခဲ့တဲ့ကိုလံဘီယာသမ္မတဟွမ်းမန်နျူအယ်ဆန်တိုစ်ကသူ့ရဲ့ဆုငွေကိုကိုလံဘီယာအစိုးရနဲ့ FARC တပုံတွေချာနှစ်ပေါင်း50ကျပ်ပြည်တွင်းစစ်တမ်းခံရသူတွေအတွက်ပေးလှူမယ်လို့ပြောပါတယ်။သမ္မတဆန်တိုစ်ဟာဒီနှစ်ဆော့ပိုင်းတပုံတွေနဲ့ငြိမ်းချမ်းရေးသဘောတူညီချက်ရအောင်လုပ်နိုင်ခဲ့တဲ့အတွက်တောက်ကြံနေကငြိမ်းချမ်းရေးနိုဘယ်ဆုရခဲ့တာဖြစ်ပြီးဆုငွေအမေရိကန်ဒေါ်လာ6သိန်းကျော်ရရှိမှာဖြစ်ပါတယ်။ဒီငွေတွေကိုနိုင်ငံတွင်းပြန်လည်သွေးစည်းရေးနဲ့စစ်တမ်းခံရသူတွေအတွက်စီမံကိန်းတွေအုပ်မြစ်ချတာတွေဒါမှမဟုတ်အစီအစဉ်တွေလှုပ်ဆောင်အောင်သုံးဖို့လှူဒါန်းမယ်လို့တနင်္ဂနွေနေ့မှာပြောပါလေရရှိထားတဲ့ငင်းချိုင်းသဘောတူညီချက်ကိုလက်မခံကြောင်းကိုလံပြားနိုင်ငံသားတွေကပြီးခဲ့တဲ့သတင်းပတ်တုန်းကပဲမဲပေးပေမဲ့သူကတော့သဘုံတွင်နဲ့ငင်းချိုင်းရတဲ့အထိလုံမယ်လို့ကြေပေးပါလေအခုရထားတဲ့သဘောတူညီချက်အတွက်ညှိနှိုင်းမှုတွေဇက်တိုက်လုပ်ပြီးငင်းချိုင်းကိုထိန်းနှံအကောင့်ထက်ဖော်မယ်လို့လည်းပြောပါလေ2002ခုနှစ်တုန်းကကိုလံပြားအနောက်ပိုင်းကဘိုးချာရမြို့ကလေးကိုသဘုံတွင်ထိန်းချုပ်ဖို့ကြိုးစားရင်လူပေါင်း100ကျော်တည်ဆောက်ရတဲ့ဘုံပေါက်ကွဲတဲ့ဖျားเจ้าမှာအခမ်းအနားကျင်းပတော့သမရဆန်တိုစ်ကအခုလိုပြောတာပါနှစ်ပေါင်း50အတွင်းတိုက်ပွဲတွေကြောင့်တည်ဆောက်ခဲ့ရသူက2သိန်းခွဲကျော်ရှိပါတယ်ဒီသဘောတူညီချက်ကလည်း FARC သဘုံတွေရဲ့အကြမ်းဖက်လှုပ်ရှားမှုတွေလူစုလိုက်ပြောင်းတဲ့တပ်ဖြတ်မှုတွေအတွက်ထိုက်တဲ့ပြင်းထန်ပြစ်ဒဏ်မကျခံရပဲလွတ်မြောက်ခွင့်ပေးထားတာကိုကိုလံဘီယာနိုင်ငံသားတွေကမကြေမနက်ဒေါသထွက်ပြီးမဲပေးကောက်ခွင့်ခဲ့ကြတာပ
ါဒါကတော့ထိတ်တန်းရောက်နိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါခင်မျိုးတက်ကြီးညာတော်တာဖြစ်ပါတယ်ခင်ဗျာအခုမနေ့အတွက်စီစဉ်ထုတ်လို့ရေးမှုကမက်ခွာညူဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ် VOE ရဲ့တင်ရတဲ့မနေ့ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့40 49 50နဲ့လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါ VOE ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးတရားပြောရှင်ချမ်းမြေကြပါစေကျွန်တော်ဆက်မိုးပြီပါ
This program has come to you from the Voice of America, Washington.